Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရ2022ခုနှစ်ဇွန်လ24ရက်ကောက်ကြာနေမတဲ့ဘက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဘက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့ခင်းသတင်းတွေကိုတော့ကိုဇော်မိုးကျော်နဲ့အတူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းကိုဥရောပသမဂ္ဂ EU ဖွဲ့ဝင်လောင်းဖြစ်လက်ခံမှုဥရောပပါလီမန်ကတခဲနဲ့တည်ပြလိုက်တဲ့သတင်းဒေါ်ဆက်စကြီးကိုအချင်းထောင်နဲ့ပြောင်းရွှေ့လိုက်တဲ့ပေါ်ကုလသမဂ္ဂနဲ့လူ့ခွင့်ရေးဖွဲ့တွေကဝေဖန်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့လိုသတင်းတွေကိုတင်ပြပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုဆက်လက်ထုတ်လွှင့်သွားမှာပါအ
ေးစကားစကားကနေပြောမှာအယောက်90လောက်တက်လာရဲပေါ့နော်ကျွန်တော်တို့ဒါကြောင့်သူတို့နဲ့တော့ကျွန်တော်တို့
အဲ့ဒီနဲ့ချစ်ခဲ့တယ်။အဲရန်လင်းပါယူမှာသူတို့ရှင်တဲ့အဲမီရှူတမူးမျိုးနဲ့ပေါင်မျိုးနယ်တွေမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေပြီးကြီးရွာတွေမီရှူခံရတာအရသားတွေအသက်ခံရတာတွေရှိနေပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။ရှားပြည်နယ်တောင်ပိုင်းဖဲခုံဘက်မှာလည်းစစ်ပြေးဒုက္ခသည်တွေအကူအညီလိုအပ်နေပါတယ်။ကိုခိုင်ဘက်မှာတော့စစ်ပြေးဒုက္ခသည်စခန်းတွေအနီးလက်နက်ကင်တပ်ဖွဲ့တွေတပ်ဆွဲချထားတာမျိုးမလုပ်ဖို့တောင်းဆိုကြပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကြားမရေးအစီအစဉ်တိုင်းရင်သတင်းလွှာတို့ကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့အတူကျွန်တော်တင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းကိုဥရောပသမဂ္ဂ EU ဖွဲ့ဝင်လောင်းအဖြစ်လက်ခံမှုဥရောပပါလီမန်ကကြာသပတေးမှာတခဲနဲ့မဲခွဲအတည်ပြုလိုက်ပါတယ်။ထောက်ခံမဲ929မဲတန်းခွက်မဲ45မဲနဲ့မဲမပြည့်တဲ့သူ14မဲနဲ့ယူကရိန်းကိုလက်ခံဖို့အတည်ပြုလိုက်တာပ
ါ Let me stress that I'm deeply convinced that our
ဒီကနေ့ချမလိုက်တဲ့ဆုံးဖြတ်ချက်ဟာအလုံးအတွဲခိုင်မာအကောင်းမှုပေးနိုင်လိမ့်မယ်လို့အလေးနဲ့ယုံကြည်တယ်ဆိုတော့ကိုအလေးထားပြောကြားလိုပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကဘရက်ဆယ်မြို့မှာပြောလိုက်တာပါ EU ဖွဲ့ဝင်လောင်းနေဖြစ်ယူကရိန်းပြင်ဂျော်ဂျီယာနဲ့မော်ဒူဗာနိုင်ငံတွေကိုလည်းဥရောပပါလီမန်ကအတည်ပြုလက်ခံခဲ့ပါတယ်။ယူကရိန်းလွှတ်တော်ဥက္ကဋ္ဌရိုစတန်စတက်ဖန်ချော့ကတော့ယူကရိန်းဟာ EU နိုင်ငံတစ်ခုဖြစ်ကြောင်းပြောကြားလိုက်ပြီးဥရောပလွှတ်တော်ကိုယ်စားလှယ်ရဲ့အားပေးထောက်ခံမှုအတွက် Facebook လူမှုကွန်ရက်မှာကျေးဇူးတင်စကားပြောကြားခဲ့တာပါ။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU မှာအဖွဲ့ဝင်ဖြစ်လာဖို့ယူကရိန်း၊ဂျော်ဂျီယာနဲ့မော်ဒူဗာနိုင်ငံတွေအနေနဲ့နိုင်ငံရေးစီးပွားရေးပြည်ရင်ပြောင်းလဲမှုတွေလုပ်ရမှာဖြစ်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌကတော့ယူကရိန်းဟာ EU ရဲ့စီးမျဉ်းတွေစံတန်မိုးတွေကိုခံမှန်းကြီး80ရာခိုင်နှုန်းလောက်အကောင့်ထဲပေါ်ထားပြီးဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲတရားဥပဒေစိုးမိုးရေးအာဏာရှိသူတွေနဲ့ဆက်နွယ်တဲ့စီးပွားရေးသမားတွေအကျင့်ပြည့်ခြားစားမှုတက်ပြည့်ရေးအခြေခံခွင့်ရေးနဲ့ပတ်သက်လို့တိုးတက်အောင်လုပ်ဆရာတွေရှိနေစေဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ယူကရိန်းကို EU ဖွဲ့ဝင်ဖြစ်တရားဝင်လက်ခံမှုအဖွဲ့ဝင်နိုင်ငံတွေရဲ့တခဲနဲ့ထောက်ခံမယ်ရရှိဖို့လိုအပ်ပြီးဒီလုပ်ငန်းစဉ်ဟာဆက်စုနှစ်နဲ့ချီကြာမြင့်နိုင်တယ်လို့လည်းတန်တမန်တွေကခန့်မှန်းထားတာဖြစ်ပါတယ်ရုရှားနိုင်ငံမှာ3လကြာလုပ်ငန်းတွေဆိုင်းငံ့ထားခဲ့တဲ့အမေရိကန်အားကစားဝတ်ထည်လုပ်ငန်း Nike ဟာရုရှားစီးကွက်ကနေအပြီးထွက်တော့မယ်လို့ကြေညာလိုက်ပါတယ်ယူကရိန်းပေါ်ရုရှားရဲ့တစ်ဖက်သက်ကျူးကျော်တိုက်ခတ်မှုကြောင့်အနောက်နိုင်ငံကနာမည်ကြီးလုပ်ငန်းတွေရုရှားစီးကွက်ကနေထွက်ခွာနေချိန်မှာပဲ Nike ကလည်းကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်လိုက်တာပါမကြာသေးခင်ကယာယီပိတ်ထားခဲ့တဲ့ Nike Store ဆိုင်တွေကိုပြန်ဖွင့်မှာမဟုတ်လို့ရုရှားက website နဲ့ app တွေကိုလည်းပိတ်ပြင်မှာဖြစ်တဲ့အကြောင်းထုတ်ပြန်ခြင်းမှာပြောဆိုထားပါတယ်ရုရှားနိုင်ငံမှာ Nike Company ထုတ်ပစ္စည်းတွေကိုရောင်းပေးနေတဲ့အကြီးဆုံးလက်ကားလုပ်ငန်း IRG နဲ့သဘောတူညီချက်ကိုလည်းနောက်ထပ်တက်တန်းတူမှာမဟုတ်ဘူးလို့ပြီးခဲ့တဲ့လတိုင်းမှာပဲကြေညာထားတာဖြစ်ပါတယ်ရုရှားဈေးကွက်မှာ28နှစ်ကြာရောင်းချနေတဲ့ Nike Company ကမလဆန်းမှာရုရှားနိုင်ငံတဲ့ online ရောင်းချမှုတွေကိုစိုင်းငင်လိုက်ပြီးရပိုင်းအတော်အကြာမှာပဲဆိုင်ဝဲတွေအပါဝင် store ဆိုင်တွေအားလုံးကိုလည်းပိတ်ပစ်ခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ24ရက်နေ့ကယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့ရကနေ Nike အပါဝင်ဒါဇင်နဲ့ချီတဲ့နာမည်ကျော်နိုင်ငံတကာကုမ္ပဏီတွေလည်းရုရှားစီးကွက်ထက်ကနေထွက်ခွာသွားကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆေးရနာတင်ပြီးကလေးကဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအချင်းထောင်နဲ့ပြောင်းရွှေ့လိုက်တဲ့ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြစ်တင်လိုက်ကြပါတယ
် We're very concerned about these latest developments which goes against everything
အခုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အလွန်မင်းမဲ့စိုးရိမ်မိပါတယ်သူသာမကသမ္မတနဲ့တခြားနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့တောင်းဆိုမှုတွေကိုစန့်ကျင်တဲ့လုပ်ရပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတက်ဖင်တူဂျာရစ်ကကြာသာပြင်းနဲ့နယူးယောက်ရုံးချုပ်ကတင်းစားရှင်းလင်းပွဲအတွင်းပြောဆိုသွားတာဖြစ်ပါတယ်မြန်မာစစ်ကောင်စီကတော့တရားရုံးတွေကစီရင်ချက်ချပြီးဖြစ်တာကြောင့်ပြစ်မှုဆိုင်ရာဥပဒေအရထောင်ကိုပြောင်းရွှေ့ပေးခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်ထိမ့်သိမ့်ထားတဲ့နေရာကနေနေပြည်တော်မှာရှိတဲ့ထောင်ကိုပြောင်းရွှေ့လိုက်တဲ့သတင်းပေါ်လူ့ခွင့်ရေးလှုပ်ရှားသူတွေကြားမှာလဲဝေဖန်မှုတွေထွက်ပေါ်လာတာပါနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ HRW ကတော့ဒေါ်ဆန်းစုကြည်နဲ့ထောက်ခံသူတွေပါဝင်နိုင်ငံရေးတိုက်ခိုက်နေပေါ်ချင်းချောက်ဖို့ကြိုးပမ်းတဲ့လှုပ်ရွတ်ဖြစ်နေဝေဖန်ပြောဆိုခဲ့ပါတယ်ဒီလှုပ်ရွတ်ကြောင့်ဆေးရနာပိုင်တွေကိုစန့်ကျင်မှုတွေပုံမပြင်းထန်လာနိုင်တယ်လို့လဲ HRW အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေရိုဘတ်ဆန်က AFP သတင်းဌာနကိုပြောဆိုလိုက်တာပါအချင်းထောင်ကိုပြောင်းရွှေ့လိုက်တဲ့သတင်းထွက်တဲ့နေ့မှာပဲနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုဆွဲကျင်တဲ့အမှုအတွေ့ဒေါ်ဆန်းစုကြည်ကိုနေပြည်တော်အချင်းထောင်မှာစတင်စစ်ဆေးပါတယ်ဒီလာထဲမှာပဲအသက်89နှစ်ပြည့်ခဲ့တဲ့ဒေါ်ဆန်းစုကြည်ကိုတော့ပြည်ခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့ဆေးရနာသိမ့်ပြည်ကလေးကဖမ်းဆီးထားပြီးအမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုထားသလိုအမှုချမှုအတွေ့1017နှစ်ပြည့်တန်ချမှတ်ထားတာဖြစ်ပါတယ်စစ်တမ်းတင်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံမှာအင်အားပြင်းငင်ကြောင်းလူပေါင်း1000ကျော်ထက်မနည်းသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့သလိုအင်ဂျင်1000နီးပါးဖျက်ဆီးခဲ့တာကြောင့်နိုင်ငံတကာကအကူအညီပေးကြဖို့တာလီဘန်တွေကတောင်းခံလိုက်ပါတယ်ပါကစ္စတန်နိုင်ငံနဲ့နယ်စပ်အာဖဂန်နစ္စတန်အရှေ့တောင်ပိုင်းပြည်နယ်တွေမှာဗုဒ္ဓနေ့စောပိုင်းကအင်အားပြင်း 6.1% ရှိတဲ့ငရင်လှုပ်ခတ်သွားခဲ့တာပါငရင်တန်းအဆိုးအဝါဆုံးခံခဲ့ရတဲ့ပစ်တီကာနဲ့ကော့စ်ပြည်နယ်တွေမှာအမျိုးသမီးတွေနဲ့ကလေးတွေပါဝင်မိသားစုလိုက်အပျက်စီးပုံတွေအောက်သေဆုံးရတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကဝေးလံခေါင်ဖျားပြီးဖွံ့ဖြိုးမှုနှိမ့်တဲ့ဒေသတွေမှာဆက်သွယ်ရေးနဲ့လမ်းပတ်ဆက်သွယ်ရေးအားနည်းချက်တွေကြောင့်ငရင်တန်းတင့်သူတွေထံကယ်ဆယ်ရေးတွေအရောက်သွားဖို့အခက်ကြုံနေတယ်လို့လည်းကြာသာပြင်းနေမှာအာဏာပိုင်တွေကပြောဆိုထားပါတယ်မိုးသက်ထန်မှုတွေနဲ့မြေပြိုကျမှုတွေကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရပြီးငရင်တန်းတဲ့မိသားစုတွေညာဘက်မှာခိုလုံစရာနေရာမရှိဘဲနေထိုင်ခဲ့ကြရတယ်လို့လည်းပြောဆိုထားပါတယ်ပစ်တီကာပြည်နယ်တစ်ခုထဲမှာတင်အရေးပေါ်အကူအညီလိုနေတဲ့သူအင်အားစု 3,000 ထက်မနည်းရှိတဲ့အကြောင်းလဲပြည်နယ်ကျန်းမာရေးဌာနဒါရိုက်တာကဒါရိုက်တာကိုကူကပ်ပြီးတော့ဒေသခံတွေနေမှာဖော်ပြထားတာပါငရင်တန်းတဲ့သူတွေကအစားအစာတောက်ရည်စေဝါကျမ်းမာရေးဝန်ထမ်းနှွေးထည့်တဲ့ဝတ်စားနဲ့ခိုလုံစရာနေရာအရေးတကြီးလိုအပ်နေတယ်လို့လည်းတာလီဘန်နိုင်ငံကြေးဥညီဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကတော့ထိခိုက်ပျက်စီးမှုအတိုင်းအတာကိုစမ်းစစ်နေပြီးအင်ဒါစု 3,000 စာအကူအညီတွေအတွက်ပြင်ဆင်ထားတယ်လို့လည်းကြာသာပြင်းနေမှာပဲပြောဆိုထားပါတယ်လူပေါင်း1000ကျီစုံခဲ့ရတဲ့ငရင်တန်းခံခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံကပြည်သူတွေအတွက်ဝမ်းနည်းကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကပြောကြားလိုက်ပြီးတစ်ချိန်တည်းမှာပဲအာဖဂန်အမျိုးသမီးတွေပေါ်ကန့်သတ်မှုတွေရုပ်သိမ်းမှုနဲ့တိုက်ပွဲမှာတည်ငြိမ်မှုရအောင်လုပ်ဖို့လဲတာလီဘန်အာဏာပိုင်တွေကိုတိုက်တွန်းထားပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 8.13 MHz ပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မှာတနက်ကင်ဆောင်ခွင့်တင်းကျပ်ထားတာကိုပယ်ဖျက်ဖို့တရားရုံးချုပ်ကကြာသာပတင်းများဆုံးဖြတ်လိုက်ပါတယ်ဆုံးဖြတ်ချက်ကိုတရားရုံးချုပ်တရားသူကြီး6ဦးကပယ်ဖျက်ဖို့ထောက်ခံခဲ့ပြီး3ဦးကတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်ဆုံးဖြတ်ချက်ကြောင့်နယူးယောက်အပါအဝင်အခြားမြို့ကြီးတွေဖြစ်တဲ့ Los Angeles, Boston စတဲ့မြို့တွေမှာတနက်တရားဝင်ကင်ဆောင်လူသူတွေပိုများလာနိုင်ပါတယ်နယူးယောက်ပြည်နယ်ရဲ့ဥပဒေတွေမှာဘာကြောင့်တနက်ကိုနဲ့အတူကင်ဆောင်ဖို့လိုအပ်တယ်ဆိုတာကိုခိုင်လုံတဲ့အကြောင်းပြချက်တွေတစုံတရာပြနိုင်မှလိုင်စင်ထုတ်ပေးဖို့တင်ကြပ်ထားပါတယ်။ဒါပေမဲ့ဒီဥပဒေဟာအမေရိကန်ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်2အရပြဋ္ဌာန်းထားတဲ့တနက်ကင်ဆောင်ခွင့်နဲ့တည်ဆောက်ခွင့်ရှိတဲ့ဆိုတဲ့အချက်ကိုချိုးဖောက်ရကြတဲ့အတွက်ဆိုကတရားသူကြီးတွေကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုတရားရုံးချုပ်ဆုံးဖြတ်ချက်ဟာအမေရိကန်ပြည်ထောင်စုမှာတနက်ပြစ်မှုတွေမြင့်တက်လာပြီးမကြသေးမီကမှတက္ကသိုလ်စာသင်ကျောင်းပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်လွှတ်တော်မှာတနက်ကင်ဆောင်ခွင့်ပုံမတင်ချဖို့လှုံ့ဆော်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အခုလိုတရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်အလားတူတနက်သေဆောင်ခွင့်တင်ချထားတဲ့ပြည်နယ်တွေဖြစ်တဲ့ California, Hawaii, Maryland, Massachusetts, New York နဲ့ Rhode Island ပြည်နယ်တွေမှာပါရိုက်ခတ်မှုတွေရှိလာနိုင်ပါတယ်။ စီအေးတိုက်ပွဲအယူဆနဲ့အုပ်စုလိုက်ထိတိုက်တွေ့တာတွေကိုဆွန့်လွတ်မှဆွန့်လွတ်ရမှာဖြစ်ပြီးပိတ်ဆို့ရေးယူမှုတွေကိုအလွယ်သုံးစားလုပ်ပြီးတစ်ဖက်သက်ပိတ်ဆို့ရေးယူတာတွေကိုစန့်ကျင်သွားရမယ်လို့ငါးနိုင်ငံပါဝင်တဲ့ BRICS BRICS Online ထိပ်သီးအစည်းအဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်ကပြောဆိုလိုက်ပါတယ်။ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS ထိပ်သီးအစည်းအဝေးမှာအမေရိကန်နဲ့ EU ကရုရှားအပေါ်ပိတ်ဆို့ရေးယူတာကိုယူရပြီးတရုတ်သမ္မတကပြောဆိုခဲ့တာပါ။ BRICS စီးပွားရေးအုပ်စုဟာအမေရိကန်ဥဆောင်တဲ့လွတ်လပ်တဲ့ကမ္ဘာအခင်အကျင်းပုံစံအတိုင်းလိုက်ပါယက်တီတာမဟုတ်ဘဲတီးခြားပုံစံနဲ့ယက်တီတဲ့အဖွဲ့ဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်ကန့်ကွက်ရှုတ်ချဖို့ကုလသမဂ္ဂမဲခွဲဆုတ်ဖြတ်ခဲ့ရမှာအဲ့ဒီအထက်ကဘရာဇီးတနိုင်ငံပဲထောက်ခံပဲပေးခဲ့ပါတယ်။တရုတ်အိန္ဒိယတောင်အာဖရိကနိုင်ငံတွေကမဲမပေးပဲနေခဲ့ပါတယ်။ကျွန်တော်တို့အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတစ်ဖက်သက်အနိုင်ရတဲ့ zero sum game ကိုလက်မခံဘဲအင်အားပြိုင်ဆိုင်မှုတွေနဲ့ဗိုလ်ချလွှမ်းမိုးမှုတွေကိုစတင်သွားရမယ်လို့လဲတရုတ်သမ္မတရှီဂျင်ပင်ကပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့ဥရောပကိုတံပြန်ဖိအားပေးထိန်းချုပ်နိုင်မှုအတွက်တဘာဝဓာတ်ငွေတင်ပို့မှုကိုရပ်ဆိုင်းပစ်နိုင်တယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီ IEA ကသတိပေးလိုက်ပါတယ်။ရုရှားကဒီအပိုင်းတွင်ဥရောပကိုဓာတ်ငွေတင်ပို့ဖို့ပုံမတင်ချထိန်းချုပ်လာပါတယ်ရုရှားကတော့ဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုကြောင့်လိုအပ်တဲ့ပစ္စည်းတွေတင်ပို့မရတဲ့အတွက်တင်ပို့မှုကြံ့ကြာနှောင့်နှေးရတာဖြစ်တယ်လို့လည်းပြောဆိုပါတယ်ဥရောပသမဂ္ဂကတော့ရုရှားဟာပထဝီနိုင်ငံရဲ့ကစားကွက်ရှိနေတယ်လို့ဆွဆဲပါတယ်ရုရှားအနေနဲ့ဥရောပသမဂ္ဂကိုဓာတ်ငွေတင်ပို့မှုရှော့ချဖို့အကြောင်းရှာနေပြီးလုံးဝဖြတ်တောက်ပစ်နိုင်တယ်လို့ IEA အမှုဆောင်ချုပ် Faith Borel ကပြောဆိုပါတယ်ရုရှားကဓာတ်ငွေတင်ပို့မှုလုံးဝရပ်ဆိုင်းလိုက်ရင်ဥရောပအနေနဲ့လောင်စာပြဿနာတက်နိုင်တယ်လို့လူသုံးကုန်ပစ္စည်းစောင့်ကြည့်ရေးအဖွဲ့ ICIS ကပြောဆိုပါရယ်အခုအချိန်မှာရုရှားကနေဥရောပကိုပိုက်လိုင်းကနေတင်ပို့တဲ့ဓာတ်ငွေပမာဏဟာမနစ်ကပို့တဲ့ပမာဏရဲ့၄ပုံတစ်ပုံနဲ့ရှိတဲ့အတွက်ကြောင့်စောင်းရသည့်မတိုင်ခင်ပြင်ဆင်မှုတွေမှာအခက်အခဲကြုံနိုင်တယ်လို့ပြောဆိုထားပါရယ်ခင်ဗျာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းဖေးဖို့ချက်တွေကိုထုတ်လွှင့်ပါတော့မယ်ပထမအဦးဆုံးအနေနဲ့ကတော့စကိုင်းတိုင်းတမူးမြို့အနီးမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ရေးတင်းမာပြီးတိုက်ပွဲတွေဖြစ်နေသလိုနေအိမ်တွေမိရှုခံရတာတွေလည်းရှိပါတယ်စီကစစ်စင်ရေးတွေလုံးတဲ့ပေါင်းမြို့ရောင်ပိုင်းမှာလည်းအသက်သေတွေရှိနေပါတယ်ရန်ကုန်ကပလဲစကိုင်းနဲ့မကွေးဘက်ကအခြေအနေတွေကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပါမယ်
စကိုင်းတိုင်းအထက်ပိုင်းနဲ့တမူးမြို့နဲ့ရှစ်မိုင်လောက်သာဝေးတဲ့ပန်းတာရွာအနီးမှာစစ်ကောင်စီနဲ့တမူးဒေသခံကာကွယ်ရေးတပ်ဖွဲ့တွေဇွန်လ22ရက်မနက်ပိုင်းကစပြီးညနေအထိတနေကုန်နီးပါးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီနောက်ဇွန်လ23ရက်နေ့မှာတော့ရန်လင်းဖိုင်ကျေးရွာကနေအိမ်တွေကိုစစ်ကောင်စီကမီးရှို့ဖျက်ဆီးလိုက်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲအခြေအနေနဲ့နေအိမ်တွေမီးလောင်တာနဲ့ပတ်သက်လို့တမူးဒေသခံကာကွယ်ရေးတပ်ဖွဲ့တရင်၄ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ဟုတ်မနေ့ကကျတော့ကျွန်တော်ဒီမနေ့ပိုင်းကနေစတာပေါ့နော်အဲရှင်းမာရီကနေပရမညနေပိုင်းတော့ဖြစ်ပါပဲပရမအဲ့မှာယောကတော့ပန်းတာယောပေါ့အဲ့မှာကျွန်တော်ဟိုအပြန်လာပေါ့လေနော်အဲ့ပန်းတာယောဘက်မှာကျတော့တရင်1နှစ်3နှစ်ချရဲပရမကျွန်တော်တရင်4ကကျတော့ဒီမြို့နဲ့အနည်းဆုံးနေတာမို့လို့အဲ့စကစတကနေပရမဒီစစ်ကောင်စီဟိုပေါ့အယောက်90လောက်တက်လာရဲပေါ့နော်ကျွန်တော်တရင်ဘက်ကိုတရင်၄ဘက်ကိုဒါကြောင့်သူတို့နဲ့တော့ကျွန်တော်အဲ့ဒီနဲ့ချစ်ခဲ့တယ်။တော့ပန်းသာယူဟာနေရဟိုဘက်ချမ်းကရန်လင်းဖိုင်ယူဟာပေါ့။အဲရန်လင်းဖိုင်ယူဟာမှာသူတို့ရှင်းတယ်အဲမီးရှူလိုက်ကြပြီပေါ့နော်။စာကစာပွဲတွေကနေပြမအဲယူဟာလေးကိုမီးရှူကြတယ်ပေါ့။အဲဒီမှာဆိုရင်ပြည်သူတွေအဲတရုတ်မှမနေရတော့ပေါ့နော်။အဲယူဟာမှာကြတော့ဟုတ်။ဒါပေမဲ့အင်ဂျီတော့ကျွန်တော်ဘက်ကအတိကျတော့မသိရဘူးပေါ့နော
်။ဇွန်လ22ရက်နေ့ကပန်းသာယူဟာအနီးမှာတမူးဒေသခံကာကွယ်ရေးတပ်ဖွဲ့တရင်တက်တရင်နှစ်တရင်သုံးတို့အပြင်တမူးစပက်ရှယ်တက်စ်ဖော့တို့နဲ့တိုက်ပွဲဖြစ်ပွားပြီးတမူးမြို့တွေကထွက်လာတဲ့စစ်ကောင်စီတပ်တွေကိုတမူးတရင်၄အဖွဲ့ကတိုက်ခိုက်ခဲ့တာပါတိုက်ပွဲအတွင်းစစ်ကောင်စီဘက်က20ကျော်ကြာဆုံးတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပြီးကြာဆုံးတာနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးမကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီကဇွန်လ9ရက်ကစပြီးနေမြေရှင်းလင်းတာတွေလုပ်နေတာပါဇွန်လ22ရက်ကရှင်လကျေးရွာသားတို့ကိုစစ်ကောင်စီကတပ်ဖြတ်ခဲ့ပြီး ဇွန်လ23ရက်မှာရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပောက်တည်သားကံသူကအခုလိုပြောပါတယ်
။လူကရှလာသားနေမီကတောင်ချိုနေမီအဲ့လိုဖြစ်နေ။အဲ့တော့တောင်ချိုနေမီထဲမှာပေါ့တောင်ချိုနေမီထဲကဟိုဟာကြောင်မြောင်းခွဲမှာတွေ့တာအလောင်းတွေ့တာဒီနေ့မနေ့မှာတွေ့တာအလောင်းကဟုတ်တယ်ရွာသားတယောက်ပြေးသွားတယ်အဲ့လိုတော့နောက်တစ်ခုကကျတော့ဒီကိမလေးကိမတယောက်ပြောင်းနေတာသူတို့ဖမ်းပြီးမှလက်ပြန်ချိုးတုတ်ပြီးမှအင်ပေါ်တင်းသွားတာပဲမြင်ရတာအဲ့ဒါနောက်ကိုအဲ့ကိမသားတယောက်ကအသက်30နှစ်မှ6နှစ်အရွယ်အဲ့ကောင်တယောက်ရှားလို့မတွေ့သေးဘူးဒီနေ့တရားရှားနေကြတယ်ကျွန်တော်တို့
ဒါအပြင်ပောက်တောင်ပိုင်းကအရက်သားသူကိုလည်းဇွန်လ18ရက်ကရဲစခန်းကိုဖမ်းဆီးခေါ်ဆောင်ချုပ်နှောင်ထားပြီးထိုးနှက်နှိပ်စက်ထားရတယ်ရှိတယ်လို့ဒေသခံတွေကပြောပါတယ်။ပေါင်းမြို့နယ်တောင်ပိုင်းကိုစစ်ကောင်စီကမကြာခဏဆိုသလိုနေမြေရှင်းလင်းပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားသလိုထောင်ထဲချီတဲ့အရက်သားတွေဟာတောတောင်တွေထဲပုံအောင်နေကြရပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါ။ဆက်လက်ပြီးတော့ရှမ်းပြည်တောင်ပိုင်းကအခြေအနေတချို့ကိုတင်ပြပါဦးမယ်။စီရင်တင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမျိုးနယ်တွေဘက်အခုတလောပြစ်ကတ်တိုက်ခိုက်မှုတွေအေးသွားပြီမဲ့ဒေသခံတွေနေရမပြိုင်နိုင်ကြသေးဘူးလို့စီဆိုင်မျိုးနယ်မှာစစ်ပြေးဒုက္ခသည်မပြိုင်နိုင်ကြသေးပဲစီဆိုင်မျိုးနယ်မှာစစ်ပြေးဒုက္ခသည်8000ဝန်းကျင်လောက်ကျန်ရှိနေပြီးအတော်များများကရာသီထုတ်ကွေးခံစားနေရပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်တွေဟာနေရာထိုင်ခင်းအမိုးအကာတွေနဲ့ဆေးဝါးစားနပ်ရိက္ခာတွေလိုအပ်နေဆဲဖြစ်တယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်စစ်ကောင်စီတပ်တွေရဲ့စစ်ကြောင်းထိုးစီးရဲလှုပ်ရှားမှုတွေကြောင့်ပြီးခဲ့တဲ့မေလ12ရက်နေ့လောက်ကဖဲခုံမြို့နယ်စောင်းနန်းခဲကျေးရွာလွယ်ပေါ်ကျေးရွာစီမီလော့ကျေးရွာတွေဘက်ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့နေ့စဉ်ရက်ဆက်တိုက်ပွဲပြင်းထန်ခဲ့ပြီးထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ကြရပါတယ်တရင်နပတ်ကြော်ကြာပြီးတဲ့နောက်အခုအခါပြစ်ကတ်တိုက်ခိုက်မှုတွေငြိမ်နေတယ်လို့စီမီလော့ရွာကန်စစ်ပြေးဒုက္ခသည်တဦးကပြောပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေကကျေးရွာထဲမှာတပ်ဆွဲပြီးပြန်လည်ဆုတ်ခွာချင်းမိုင်းထောင်ထားတာကြောင့်နေရမပြန်ရဲကြဘူးလို့ပြောပါတယ်။မကြသေးခင်ကနေအိမ်မှာပစ္စည်းပြန်ယူတဲ့ဒေသခံလူငယ်တဦးစီမီလော့ရွာမှာဆိုင်ကယ်နဲ့မိုင်းနဲ့မိပြီးဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့ပြောပါတယ်
။စစ်ကောင်စီတပ်ကဒီစစ်ကြောင်းထိုးမဲတော့လည်းတော့ဒီနေ့တော့ရှင်းနေနေကြမင်းညကျတော့ဒီနမ်ပလုံဖဲစင်ကြီးလောင်သွားတယ်အဲ့မှာဒီနမ်ပလုံလည်းပေါ်မှာဒီစီကောက်စီဆိုရယ်တပ်ဆွဲထားနေလို့လေအဲ့မှာဒီလေးလည်းမပြန်ရေးရောက်ပြီးတော့လည်းမပြန်ရေးကြတော့နော်အဲ့မှာတပ်ဆွဲအချိန်ကြီးဖြစ်နိုင်ပါတယ်နော်ကျွန်တော်ကတော့ပြန်လည်းမှုတော့အများကြီးရတယ်ဗျာရှိတဲ့လူလည်းဝင်ညစားတော့ကြတယ်ပေါ့နော်အဲ့ဒီဒီဟင်းကတော့ဘာဖြစ်လဲအင်ဂျင်ရဲ့ဒီစားလို့ရတဲ့ပင်လေးလက်ခုနေတော့စားတော့ကြတယ်ပေါ့နော
်အလားတူကြားပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားလာနဲ့ချီချာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်စီဆိုင်မြို့နယ်ဘက်ခိုလုံလာတဲ့စစ်ပြေးဒုက္ခသည်တောင်းတဲ့ချီရှိပါတယ်။လက်ရှိအချိန်မှာဒေသအခြေအနေပြန်လည်တည်ငြိမ်သွားလို့ပြန်သွားသူတွေရှိသလိုလက်ရှိစီဆိုင်မှာ8000ဝန်းကျင်လောက်ကျန်နေသေးတယ်လို့ကုညီဆောင်ရွက်ပေးနေတဲ့ခွန်ကျော်ဆွေကပြောဆိုပါတယ်။စစ်ပြေးဒုက္ခသည်တွေကြား300ခန့်နှုန်းလောက်ဖျားနာချောင်းဆိုးတာရာသီတုပ်ကွေးရောဂါဖြစ်တာစာရာတွေရှိနေတယ်လို့ပြောပါတယ်။ပအိုးကျမ်းမာရေးအဖွဲ့တွေနဲ့နယ်လဲစေကုသပေးနေတဲ့သူတွေကအခုလို့ပြောပါတယ
်။ဆစ်ဆောင်ဝန်ကျင်တော့ကြံသေးတယ်ဗျ။ဖျားရာတွေနဲ့တကွေးဖြစ်တာတွေ၊ချောင်းဆိုးဖြစ်တာတွေတော်တော်များများဖြစ်တယ်ဗျ။ဖြစ်တဲ့ခါကျတော့အခုတော့မှကျွန်တော်တို့နေလဲပြီးတော့စေကုနဲ့ဆက်ဝင်ဖွဲ့နေလေ
။စစ်ပြေးဒုက္ခသည်တွေဟာနိစ္စရာဆွေမျိုးတွေအိမ်ဖုံးကြီးကျောင်းတွေနဲ့အမိုးအကာတွေယာယီတဲတွေထိုးပြီးဖြစ်တယ်လို့နေထိုင်နေကြရပါတယ်။စစ်ပြေးဒုက္ခသည်တွေအတွက်နေရာထိုင်ခင်းဆေးဝါးဆောင်ထန်တော်နဲ့စားနေရခါရီအတော်ကလေးလိုအပ်နေကြတယ်လို့ပြောဆိုပါတယ
်။မိုးရင်းကလာဖြစ်တဲ့အခါကျတော့ဆေးဝါးပြဆေးဝါးနဲ့ပတ်သက်အလူရှင်လည်းနည်းတယ်ဗျအသိမရှိသလောက်ဖြစ်တယ်။ကျမရေးဝန်ဆောင်မှုကိုပို့ပြီးတော့ဦးစားပေးဖို့လိုအပ်တယ်ပေါ့။အများစုမိုးကနဲ့နေတဲ့အခါတာလဘနဲ့နေတဲ့အခါကျတော့အဲမိုးကတာလဘကနလား3လဆိုရင်တော့ပေါက်ပြဲပြီ။အခုမိုးရင်းဆိုတော့လေမိုးနဲ့လီနဲ့ဆိုတော့အဲ့ပိုင်းအပိုင်းကိုလုပေးဖို့လိုတယ်။စားနေခါတော့နောက်ပတ်သက်လာတော့ရှိကြတယ်ပိုခက်ခဲတဲ့ကချက်ဆရာဟင်းလေးတွေပေါ့သူတို့လိုအပ်တယ်နောက်ပြီးတော့ချင်းထောင်လေပေါ့ဗျာချင်းထောင်မရှိဘူ
းနိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC နဲ့စီဆိုင်မြို့နယ်မြန်မာနိုင်ငံကြက်ချင်ဒီအဖွဲ့ကပူပေါင်းပြီးတိုက်ပွဲကြောင့်စီဆိုင်မြို့နယ်မှာခိုးလုံနေတဲ့မိသားစု1400ကျော်ကိုအရေးပေါ်စားနပ်ရိက္ခာဖြန့်ဝေခဲ့တယ်လို့မေလ20ရက်နေ့ကထုတ်ပြန်ထားပါတယ်ဒါအပြင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကလည်းစစ်ပြေးဒုက္ခသည်တွေအတွက်အမိုးအကာဖျားဆောင်အိုးခွက်ပကံတွေလာရောက်ဖြန့်ဝေပေးတယ်လို့ကူညီဆောင်ရွက်ပေးနေတဲ့ခွန်ကျော်ဆွေကပြောပါတယ် စီဆိုင်မှာရှိတဲ့စစ်ပြေးဒုက္ခတွေအတွက်ပြည်တွင်းပြည်ပကအလူရှင်တွေလာရောက်လှူဒန်းပေးနေပေမဲ့စားရည်တောက်ရည်စေဝါနဲ့တခြားလိုအပ်တဲ့အခြေခံပစ္စည်းတွေလုံလောက်မှုမရှိဘဲလိုအပ်ချက်တွေရှိနေစေပဲဖြစ်တယ်လို့စစ်ပြေးဒုက္ခတွေကူညီပေးနေသူတွေကပြောဆိုပါတယ်။ဒါကတော့ရှမ်းပြည်တောင်ပိုင်းကတိုက်ပွဲတွေနဲ့စစ်ပြေးဒုက္ခတွေရဲ့အခြေအနေတွေကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေတွေကိုပြောပြပါအောင်မယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကဇွတ်အောင်စစ်ဆောင်စခန်းနဲ့ကဲ့ရဲ့ရှိတဲ့ကာလိုင်းကျေးရွာမှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေတပ်မဆွဲဖို့ကိုဒေသခံတွေနဲ့စစ်ပြေးဒုက္ခတွေတွေကတောင်းဆိုထားပါတယ်။တိုက်ပွဲတန်ကြောင့်စစ်ဆောင်စခန်းနဲ့ကျေးရွာတဲ့လက်နက်ကြီးကြတာတွေရှိနေပြီးလူသေဆုံးတဲ့အထိဖြစ်နေလို့တပ်ဆွဲနေရာယူထားတာတွေကိုအခုလနောက်ဆုံးထားဖိရှားပေးဖို့တောင်းဆိုထားကြပါတယ်။ဒီအကြောင်းကိုရန်ကုန်ကသတင်းပေးပို့လာတဲ့အကြောင်းကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ။
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာရှိတဲ့ဇွတ်အောင်စစ်ဆောင်စခန်းမှာဇွန်လ18ရက်ပြီးခဲ့တဲ့တောက်ကြနေတုန်းကလက်နက်ကြီးကြားရောက်လို့စစ်ဘေးရှောင်2ဦးသေဆုံးပြီးအပြင်းထန်ဒဏ်ရာရသူ2ဦးရှိခဲ့ပါတယ်စစ်ဆောင်စခန်းထဲမှာ MMDAA ကိုကန့်တပ်ဖွဲ့တပ်ဆွဲထားပြီးအနီးဝန်းကျင်ကကာလိုင်ကျေးရွာမှာလည်းတောင်းပလောင် TNLA တပ်ဖွဲ့တပ်ဆွဲထားတယ်လို့ဇွတ်အောင်စစ်ဆောင်စခန်းဒုက္ခသည်2ဦးကပြောပါတယ်
ဒီလားကျွန်တော်18ရက်ဒီစစ်ဆောင်စခန်းထဲမှာဖြစ်သွားတဲ့အဖြစ်အပျက်မဖြစ်ခင်ကလည်းကျွန်တော်တို့စစ်ဆောင်စခန်းထဲမှာတဆွဲနေတဲ့ MNDAA တွေကိုကျွန်တော်တို့ကိုတွေ့သူတို့တပြောတာရှိရဲ့ဒီစခန်းတွေ့ကြရှောင်ပေးဖို့ပေါ့နော်ကျွန်တော်တို့ကစကားလည်းမပေါတော့ပါတာပြန်နှစ်ယောက်လေးခေါ်သွားတယ်ကျွန်တော်တို့တွေ့တဲ့အချိန်မှာသူတို့ကတခါနဲ့ဒီလက်နက်တွေပိုင်းနဲ့ချိန်ချောက်ပြီးပြန်မောင်းထုတ်လိုက်ရကျွန်တော်ကိုငေါငေါဆေးဆူရလဲလို့အဲ့ဒီနောက်ပိုင်းတိုက်ပွဲပြင်းနေလနဲ့ကြည့်ကြလို့ကျွန်တော်တို့ဆစ်ဆောင်စခန်းကဒီလိုနှုတ်ဆုံးသွားပြီးအဲ့ဒီနောက်မှာကျွန်တော်တို့ဒီရမီရဲ့ဖားရည်ရဲ့ဒီတဲ့ပါတာရင်းဆရာရည်ရဲ့ရင်ကျေးမှုကောင်းဆောင်တွေရဲ့ပြီးတော့ကျွန်တော်တို့ဒီမှာနေတဲ့ပြည်သူတွေအကုန်လုံးတိုက်ပြီးတော့ဆစ်ဆောင်စခန်းတွေးမှရဲ့ဒီကာလန်ကြီးရွာတွေးမှရဲ့ဒီစီမီဒီလနဲ့ကအဖွဲ့ရှိမှတဆွဲစခန်းချနေခဲ့ခြင်းမပြုဘူးပေါ့နော်ကျွန်တော်တို့တောင်းဆိုထားတာဟုတ်ပါတယ်
စစ်ဆောင်စခန်းနဲ့အနီးဝန်းကျင်မှာတိုင်းသားလက်နက်ကင်တပ်ဖွဲ့တွေတပ်ဆွဲနေထိုင်ကြသလိုစစ်ကောင်စီတပ်ဘက်ကလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်တိုက်ပွဲတံကိုဒုက္ခသည်တွေနဲ့ဒေသခံတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်။အဲ့ဒီအတွက်ကြောင့်လည်းအခုလိုအနီးဝန်းကျင်မှာတပ်မဆွဲကြဖို့ကိုတောင်းဆိုလိုက်ကြတာပါ။ဇွန်လနောက်ဆုံးထားပြီးလက်နက်ကင်တပ်ဖွဲ့တွေထွက်သွားပေးဖို့ကိုတောင်းဆိုထားပေမဲ့အခုချိန်ထိတုံ့ပြန်မှုတစုံတရာမရသေးဘူးလို့ပြောပါတယ်။TNLA ဘက်ကတော့ကာလိုင်ကျေးရွာမှာသူတို့အဖွဲ့တပ်ဆွဲထားတာမရှိပေမဲ့အဝင်အထွက်တော့ရှိတယ်လို့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးမိုင်အိုက်ကျော်ကပြောပါတယ
်တပ်ဆွဲထားတာကျွန်တော်စီမှာလည်းအဲ့ဒီတပ်ဆွဲရမရှိကျွန်တော်စီမှာအမျိုးမိုဘိုင်းမနော်အဝင်လက်ထက်လက်အဲ့လိုမျိုးရှိတယ်ဒီသူတို့ပြောတဲ့ရွာသားတွေအားချောင်းပုစံလက်မျိုးကပြောတာမရှိပါဘူးတမ်းလည်းမဒီဒီရွာတွေပေါ့နော်အားရွာဒီဒီရှိတဲ့နေရာတက်တော့မဖြစ်အောင်ကျွန်တော်ကဒီဒီတော့ရှောင်းဘောနာအဲဒီကြတဲ့အဲ့ဒီရွာသမားတက်ဆွဲမှဒီရှောင်းနေတာအဲ့ဒီလိုမျိုးရှိတယ်
။ဇွန်အောင်စစ်ဆောင်စခန်းနဲ့ကလည်းကာလိုင်ကျေးရွာမှာစခန်းချနေထိုင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားရန်ဖန်ရန်ခါတိုက်ပွဲတွေဖြစ်လေရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒါအပြင်စစ်ကြောင်းထိုးတဲ့လမ်းခုလတ်မှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်ဖွဲ့တွေကြားဖြတ်တိုက်ခိုက်တဲ့အခြေအနေတွေလည်းရှိတယ်လို့ဆိုပါတယ်။အခုလိုလက်နက်ကင်ပိဋိပက္ခဒဏ်ကိုဒုက္ခသည်တွေနဲ့ရွာသားတွေမကြာခဏဆိုသလိုရင်ဆိုင်နေရတာကြောင့်အယက်သားတွေနာစခန်းချတာကိုပြည်တွင်းပြည်ပအဖွဲ့အစည်းတွေအနေနဲ့ဝိုင်းဝန်းဖိအားပေးကြဖို့ဒုက္ခသည်တူဦးကတောင်းဆိုပါတယ
်ကျွန်တော်တို့တောင်းဆိုတဲ့ဟာကိုလည်းနိုင်ငံတကာအဖွဲ့အစည်းကရောဒီမြန်မာနိုင်ငံတရားအဖွဲ့အစည်းတွေအားလုံးလည်းကျွန်တော်ဝိုင်းဝန်းလို့ဖိအားပေးဖို့တဲ့ပေါ့နော်ဒီစိတ်ဆောင်စခန်းတွေကနေထွက်သွားဖို့ရယ်ဒီတော့ကျွန်တော်ဆိတ်ဆောင်စခန်းနဲ့ဒီကျေးရွာကြီးကနေဒီမိသားတစ်ထောင်အတွေးပေါ့နော်စခန်းချနေထိုင်ခြင်းမပြုဘူးရဲ့ဒီတတ်မတော်ဘက်ကိုလည်းကျွန်တော်တို့ပြောချင်တာရှိရဲ့ဒီဆိတ်ဆောင်စခန်းတွေရဲ့ဒီကျေးရွာတွေကိုလည်းတနတ်ကြီးတွေပါတယ်မပြုဘူးပေါ့အတွက်ပေါ့နော်အမျိုးတောင်းဆိုချင်တာရှိပါရဲ့ဗျာ
ဇွအောင်ဆိတ်ဆောင်စခန်းမှာဒုက္ခသည်1200ကျော်ရှိပါတယ်ကိုတူကိုရရုံးကန်နေရတဲ့ဒီဒုက္ခသည်စခန်းထဲမှာမိုးရင်းကာလာဖြစ်တာမို့အရင်ကတည်းကပို့ပြီးဘေးဒုက္ခတွေကြာရောက်နေပါတယ်စကန်းတဲကနေအိမ်တချို့မှာအိမ်ခေါင်မိုးနဲ့အမိုးအကာတွေလက်နဲ့ကြည်တန်ကြောင့်စကားပေါက်လိုဖြစ်နေလို့မိုးရိုတဲ့ဒဏ်ကိုခံကြရပါတယ်အခြေခံကျန်းမာရေးပြဿနာတွေကြောင့်ဆေးဝါးလိုအပ်ချက်ရှိနေသလို စိတ်ကြမ်းမာရေးချို့တဲ့သူတွေပါရှိလာနေတယ်လို့ဒုက္ခသည်စခန်းမှာနေထိုင်သူတွေကပြောကြပါတယ်ခင်ဗျာ
။ဒါကတော့ရှမ်းပြည်မြောက်ပိုင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ပြောပြသွားတာပါ။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်တော်စုဟာနိုင်ငံတကာအတွက်ရေရှည်ကာလအကြီးမားဆုံးစိန်ခေါ်မှုကြီးတစ်ခုဖြစ်တဲ့တရုတ်ပြည်သူသမ္မတနိုင်ငံအပေါ်ဆက်လက်အာရုံစိုက်နေဆဲဖြစ်ကြောင်း American နိုင်ငံသားရေးဝန်ကြီး Anthony Blinken ကပြောကြားထားပါတယ်။တရုတ်သမ္မတရှိလက်ထက်မှာအာဏာရတရုတ်ကွန်မြူနစ်ပါတီဟာပြည်တွင်းမှာဖိနှိပ်မှုတွေပိုလှုပ်လာသလိုပြည်ပမှာလည်းပိုပြီးရန်လိုလာပါတယ်အမေရိကန်အနေနဲ့တရုတ်အစိုးရလမ်းကြောင်းပြောင်းလာမဲ့အပေါ်အားကိုးနေလို့မဖြစ်နိုင်တာကြောင့်သမ္မတဘိုင်ဒန်အစိုးရဟာယင်းနှိမ့်မြုပ်နှံမှုမဟာမိတ်ဖွဲ့နဲ့ရှင်းပြိုင်မှုဆိုတဲ့စကားလုံးသုံးလုံးနဲ့အချင်းချင်းပြောရမယ့်မဟာဗျူဟာတရက်ချမှတ်ခဲ့ရပါတယ်အမေရိကန်စီးပွားရေးနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေပုံမကြံ့ကြံ့ခံနိုင်စွမ်းရှိပြီးရှင်းပြိုင်မှုအားကောင်းလာစေဖို့သမ္မတဘိုင်ဒန်အစိုးရဟာAmerican စီးပွားရေးနဲ့ဤပညာဩဇာအရှိန်အဝါတွေကိုဆက်လက်ထိမ့်သိမ်းချဲ့ထွင်နိုင်မဲ့ကုန်ထုတ်လုပ်မှုမဟာဗျူဟာတရက်မှာရင်းနှီးမြှုပ်နှံနေပါဗျ။မဟာဗျူဟာရဲ့ဒုတိယအပိုင်းကတော့ American ရဲ့မဟာမိတ်ကွန်ရက်တွေကိုပြန်လည်အားသစ်လောင်းဖို့နဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြန်လည်ထိတွေ့ဆက်ဆံဖို့ဖြစ်ပါတယ်။မဟာမိတ်တွေမိဖက်တွေနဲ့အတူပေါင်းစည်းတဲ့နေရာတစ်ခုကတော့လူအခွင့်အရေးဖြစ်ပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။
The United States stands with countries and people around the world against the genocide and crimes against humanity happening in the Xinjiang region.
Xinjiang ဒေသမှာဖြစ်ပွားနေတဲ့လူမျိုးတုံးလောက်ရက်တွေနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆန့်ကျင်ကြတဲ့ကမ္ဘာတစ်လွှားပြည်သူတွေနိုင်ငံတွေနဲ့အတူ American ပြည်ထောင်စုကရပ်တည်နေပါတယ်။တိဘက်လူမျိုးတွေရဲ့ယဉ်ကျေးမှုဘာသာစကားဘာသာရေးအစဉ်အလာတွေပေါ်အာဏာပိုင်တွေကရရက်ဆက်ဆက်ဖိနှိပ်နေတဲ့တိဘက်ဒေသအမျိုးသားလုံခြုံရေးဆိုတဲ့အကြောင်းပြချက်နဲ့တရုတ်ကွန်မြူနစ်ပါတီကဒီမိုကရေစီစံတွေကိုဆန့်ကျင်တဲ့လှုပ်ရက်တွေကြုံနေရတဲ့ဟောင်ကောင်တို့နဲ့အတူကျွန်တော်တို့ရပ်တည်ပါတယ်လို့ဝန်ကြီးဘလင်ကင်ပြောသွားတာပါဒီနေရာမှာအမေရိကန်မဟာဗျူဟာရဲ့တတိယပိုင်းကိုရောက်လာပြီးအဓိကကြတဲ့နေရာတွေမှာတရုတ်နိုင်ငံကိုရှင်းပြိုင်အနိုင်ယူဖို့ဖြစ်ပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်
Beijing is taking advantage of the openness of our economies to spy, to hack, to steal technology and know-how.
ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေရဲ့ပွင့်လင်းမှုတွေအပေါ်တရုတ်နိုင်ငံအခွင့်ကောင်းယူပြီးတရှိုးလောက်တာ internet hacker တိုက်ခိုက်တာဤပညာတွေကိုခိုးယူတာတွေစစ်ဖက်ဆိုင်ရာမှာစမ်းသစ်တီထွင်မှုတွေအစ်မြင့်အောင်ကြိုးပမ်းတာတွေနဲ့စောင့်ကြည့်ထောက်လှမ်းနေတဲ့နိုင်ငံအဖြစ်ခိုင်မာအောင်တည်ဆောက်နေပါတယ်။ဒါကြောင့်လည်း American နဲ့မဟာမိတ်တွေမိတ်ဖက်တွေအနေနဲ့နောက်ထပ်စမ်းသစ်တီထွင်မှုတွေထောက်လုပ်ရမှာကျွန်တော်တို့ရဲ့တီထွင်ဖန်တီးမှုတွေကိုခိုးယူမခံရအောင်ဒါမှမဟုတ်ကျွန်တော်တို့ရဲ့လုံခြုံရေးကိုမထိခိုက်ရအောင်ကာကွယ်ကြရမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါထိုင်ဝမ်ကျွန်းနဲ့ပတ်သက်လို့လည်းထိုင်ဝမ်ဆက်ဆံရေးဆိုင်ရာအဥပဒေပူးတွဲကြေညာချက်3ခုဂတိကဝတ်600တုနဲ့အညီတရုတ်နိုင်ငံတပြည်တောင်စနစ်ကိုအမေရိကန်ကဆက်လက်ကင်ဆွဲထားပါတယ်ဘယ်ဘက်ကပဲဖြစ်ဖြစ်လက်ရှိအခြေအနေကိုတစ်ဖက်သက်ပြောင်းလဲဖို့ကြိုးပမ်းတာတွေကိုကျွန်တော်တို့လက်မခံပါဘူးထိုင်ဝမ်လွတ်လပ်ရေးကိုလည်းလက်မခံပါဘူးနှစ်ဖက်သဘောထားကွဲပြားမှုတွေကိုငြိမ်းချမ်းတဲ့နိလန့်နဲ့ဖြေရှင်းနိုင်ဖို့လည်းမျှော်လင့်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ကျွန်တော်တို့ယုံကြည်မှုအပြည့်နဲ့ရှင်ပြိုင်သွားမှာပါတတ်နိုင်သမျှပူးပေါင်းဆောင်ရွက်မှာဖြစ်ပြီးလိုအပ်ရင်လည်းရှင်ပြိုင်သွားမှာပါလို့လည်းပြောပါတယ်ကျွန်တော်တို့မဟာအင်အားကြီးနိုင်ငံကြီးတွေအကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးလူသားတို့အတွက်တိုးတက်ဖွံ့ဖြိုးမှုတွေရရှိရေးပူးပေါင်းဆောင်ရွက်မှုတွေဟာမဖြစ်နိုင်စရာအကြောင်းမရှိပါဘူးလို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကပြောကြခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနာတော်တာဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့အပေါ်သားဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American အသံရဲ့တောက်ကြနေမနေ့ပတ်တန်လွင်စီစဉ်ကိုလိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းတင်ဆက်တဲ့ကျမရဲ့အစီအစဉ်တွေကိုနောက်တော့ဆင်ရပါမယ်ဒါအပြင် Fever Wine တော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုလည်းစတဲ့နာတော်တာဆင်းရမှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပါမယ်ကြောက်စိမ့်လုပ်ငန်းမှာတရုတ်စီးပွားရေးသမားနဲ့လက်နက်ကင်တပ်ဖွဲ့ရဲ့ခေါင်းဆောင်တွေဟာအကျိုးအမြတ်ခံစားနေရပုံကိုဥအောင်ခင်ကရေးသားပြီးကိုညာဝဲအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖခန့်ဒေသမှာကျောက်စိမ့်ထုတ်ယူနေတဲ့ကုမ္ပဏီအားလုံးနှီးပါးဟာယူနန်တရုတ်တို့ရဲ့ငွေကြေးပံ့ပိုးမှုနဲ့မကင်းကြဘူးလို့မကြမီကတုတ်ဝေတဲ့ Global Witness အစီရင်ခံစာမှာဖော်ပြထားပါတယ်အချောတယ်မရောက်ပြီးအဆင့်အမျိုးမျိုးနဲ့အချောတယ်အဆင့်မှာတံပိုးမြင့်သွားတဲ့ကျောက်စိမ့်ဈေးကွက်ကိုတရုတ်ကလွှမ်းမိုးထားတယ်လို့ဆိုပါတယ်မြန်မာမှပုံတင်ကင်တဲ့တရုတ်နိုင်ငံသားကိုယ်တိုင်ပါဝင်တဲ့နှီးမြန်မာနိုင်ငံသားကတရုတ်ကိုယ်စားလှယ်အဖြစ်လုတ်ကိုင်းတဲ့ဤစတဲ့ဤလမ်းတွေနဲ့တရုတ်အရေးရှင်တွေဟာကျောက်စိမ့်လုပ်ငန်းမှာပါဝင်ကြပါတယ်။တန်ဖိုးကြီးမားတဲ့ဒူဖော်ရေးစက္ကရိယာတွေကိုတရုတ်ကထုတ်ပေးပြီးဒေသခံတွေနဲ့အကျိုးတူစီးပွားရေးလုပ်တာမျိုးလည်းရှိပါတယ်။ဘက်ကမှဝအဖွဲ့နဲ့ဆက်သွယ်ပြီးကျောက်စိမ့်လုပ်ငန်းမှာပါဝင်နေတဲ့တရုတ်တွေလည်းရှိပါတယ်။တချို့ကောင်ဦးတန်းရွှေမိသားစုမြောက်ပိုင်းတိုင်းရဲ့တိုင်းဘူးနယ်ထိပ်တန်းအရာရှိတွေကြောက်စင်းကရတဲ့အကျိုးအမြတ်ကိုခံစားရပါတယ်ဒီဒလေရှိနေသေးတာမို့တမမှုနဲ့တိုင်းဘူးတွေကရတဲ့လက်ငွေဟာတက်ချုပ်အဆင့်အထိရောက်သွားတယ်လို့ဆိုပါတယ်ဒိုင်းနမိုက်လုပ်ငန်းကရတဲ့ငွေကိုတက်ချုပ်ရဲ့သားအောင်ပြေဆုံးကိုဝေစုခွဲပေးရပါတယ်တဲ့
ကျောင်းစင်းကရတဲ့အကျိုးအမြတ်ကိုစစ်ကောင်စီခေါင်းဆောင်ပိုင်းကခံစားနေရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးGlobal Witness ကကာကွယ်ရေးဝန်ကြီးဌာနကိုမေးမြန်းတဲ့အခါတုံ့ပြန်မှုမရှိဘူးလို့ဆိုပါတယ် KIO ကချင်အဖွဲ့ဥက္ကဋ္ဌဘိုးချုပ်အမ်ဘာလာမိသားစုဝင်တွေဟာလဲကြောက်စိမ့်လုပ်ငန်းမှာပါဝင်နေတယ်လို့ဆိုပါတယ်အမ်ဘာလာရဲ့သားတယောက်ဟာကောင်းခါပြည်သူစစ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီမှာအစုရှယ်ယာပါဝင်တယ်လို့ဆိုပါတယ်ဒါပေမဲ့ဆက်ဆက်မှုမရှိကြောင်း KIO ကိုယ်စားလှယ်ကညင်းဆိုပါတယ်ဝတ်တပ်ဖွဲ့စီကရတဲ့စစ်လက်နက်ပစ္စည်းကိုကျောက်စင်းအတွက်ငွေပေးချေတဲ့သဘောနဲ့ KIO ကလက်ခံတယ်လို့လဲ Global Witness ကဖော်ပြပါတယ်။ဒါပေမဲ့ဝါဒေတာကပို့ပေးဖို့ခက်ခဲတာကြောင့်ကိုကန့်နဲ့ယူနန်ကတဆင့်ပို့ပေးရတယ်လို့ဆိုပါတယ
်။ဦးတန်းရွှေအနားယူသွားပေမဲ့သူ့မိသားစုဟာကျောက်ရဲ့လုပ်ငန်းမှာပါဝင်နေစေဖြစ်တယ်လို့2015ထုတ် Global Witness အစီရင်ခံစာမှာဖော်ပြပါတယ်။ဦးတန်းရွှေမိသားစုပိုင်းကျောက်စင်းကုမ္ပဏီတွေကိုChain International လို့ခေါ်ပါတယ်ဥတရွှေရဲ့သားတွေဖြစ်တဲ့ Chain ဆိုင်ရွှေနဲ့ထွန်းနိုင်ရွှေတို့ဟာ Chain International အုပ်စုနဲ့မြန်မာနိုင်ငံအုပ်စုကိုဦးဆောင်ပြီးဘက်ကမှလုတ်ကွက်6ခုရထားပါတယ်သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးကုမ္ပဏီကိုတော့ Richards Gem ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ပြီးလုတ်ကွက်3ခုရထားပါတယ်ဥတရွှေမိသားစုလုတ်ကွက်6ခုမှာအင်အားသုံးပြီးစစ်တပ်အဆောင်ရှောက်နဲ့တူတာမျိုးပဝင်းကျင်ပျက်စီးတာများပါတယ်
။ဆယ်လေးရာစုလောက်ကတည်းကမြမကျောက်စင်းကိုတရုတ်ကမျက်စိကြားခဲ့တာဂနေ့တိုင်တိဖြစ်ပါတယ်။ဆစ်ရှိရာစုနှောင်းပိုင်းစင်ပြူရှင်မင်းလက်ထက်တရုတ်မြန်မာနယ်စပ်စစ်ပွဲပြီးဆုံးသွားတာဟာယူနန်မြန်မာကုန်သွယ်ရေးတိုးပွားလာစေတဲ့အကြောင်းရင်းဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးမြမကျောက်မြက်ယူနန်ကိုတင်ပို့ပြီးပိုးကြီးတတုအိုးကွက်နဲ့ရွှေငွေကိုတင်သွင်းပါတယ်။အဲ့ဒီခေတ်ကကားလမ်းမရှိတဲ့အတွက်လားပေါ်မှာကုန်တင်ပြီးကုန်းချောင်းခီးချမ်းမှာယူနန်သားတွေကုန်သွယ်ကြပါတယ်။ကချင်ကိုကြောင်းမြက်ပိုင်ရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကကန့်ကွက်တာမျိုးလည်းမရှိပါဘူး။ဒါပေမဲ့အခုခေတ်မှာတော့ကြောက်စိမ့်ဈေးကွက်အလွန်ကြီးမားလာပြီးဝင်ငွေများလာတာမို့ကြောက်စိမ့်မြေနဲ့နေဆက်ကိုချုပ်ကန့်ရေးဟာအလွန်အရေးကြီးနေပုံရပါတယ်။တရုတ်စီးပွားရေးတိုးတက်လေကြောက်စိမ့်ဈေးကောင်းလင်မှုဝယ်လိုအားများတဲ့ဈေးကွက်ဖြစ်လာပါတယ
်။ကချင်ပြည်နယ်ကြောက်စိမ့်မြေမှာ စခွက်လူပြည်တိုက်ကြခိုက်ကြဘုံခွဲကြတဲ့အချမ်းဖက်တာတွေအမြဲတမ်းလိုလိုဖြစ်ပေါ်နေပါလေ။မြန်မာကြောက်စင်းတင်သွင်းတာကိုအမေရိကန်အစိုးရက2008မှာဥပဒေပြဋ္ဌာန်းပြီးပိတ်ပင်ထားပေမဲ့တရုတ်ပြည်ကကြောက်မြက်ဆိုင်နဲ့ပြတ်တိုက်တိုင်းမှာကြောက်စင်းရှိပါလေ။ရှင်ချမ်းပြည်နယ်မှာကြောက်စင်းထွက်ပေမဲ့မြန်မာကြောက်စင်းကသာတန်ဖိုးအထာဆုံးဖြစ်ပါလေ။အတုအပတွေလည်းအများကြီးရှိပါလေ။မကြမီကမန္တလေးမှာအွန်လိုင်းကကြောက်စင်းရောင်းဝယ်လို့အပန်းခံရသူတွေထဲမှာတရုတ်နိုင်ငံသားတွေလည်းပါဝင်နေတာတွေ့ရပါတယ်။အခုတော့အားလုံးကိုလွတ်ပေးလိုက်ပါပြီ။စစ်အာဏာရှင်နဲ့ပလဲနံပါတ်သိမ့်ပြီးဂရေကရာကျွေးဝတဲ့တထေးကြီးဖြစ်လာသူ40ကျော်လောက်ရှိပြီးလာမယ့်နှစ်အနည်းငယ်အတွင်း300လောက်အထိတိုးပွားလာနိုင်တယ်လို့ခန့်မှန်းကြပါတယ်။တထေးဥယျာဉ်တိုးပွားသလိုစင်ဟင်းသာဥယျာဉ်လည်းအမြဲတမ်းတိုးပွားနေပါတယ်။ကျောက်စိလုံငန်းကအလုသမားအများအပြားဘိန်းပြူဆွဲပြီးဆေးသမားတွေဖြစ်ကုန်ပါလေ။HIV ယောဂါဘူးအများဆုံးဖြစ်ပွားတဲ့ဒေသပါပဲ။ကျောက်စင်းထုတ်လုပ်မှုကြောင့်မြန်မာပြည်မှာဆင်းရဲချမ်းသာကွဲပြားမှုပုံမှုနဲ့ရှိုင်းလာတာမှုကျောက်စင်းအကျိုးခံစားရသူကနေပြီးချိန်စာသင့်သူကများနေပါတယ်ခင်ဗျာ။
ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုတင်ပြပါတော့မယ်။ဒီတစ်ပတ်မှာတော့ one pet one shot ယောဂအကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာအခုလိုမိုးရွာသည့်ဝင်လာချိန်မှာအဖြစ်များလေးရှိတဲ့ one pet one shot ယောဂအတွေ့ကြိုတင်ကာကွယ်ပြုစုနိုင်တာတွေကိုသိရှိထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်။ဘိုင်းနာပြီးအန်နာဖြစ်တတ်တဲ့ဒီယောဂကိုဘယ်လိုကြိုတင်ကာကွယ်ထားပါမလဲ။ဖြစ်လာလို့ရှိရင်လည်းဘယ်လိုစနစ်တကျပြုစုကုသပါမလဲ။ဒီအကြောင်းတွေကိုဆွေးနွေးထားပါတယ်။ကလေးအထူးကုနဲ့စေတက္ကသိုလ်တက်ကျမ်းမာရေးပညာဌာနအငိမ့်စားဌာနမှူးပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မြင်ပြတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီမိုးရာသီဝင်လာပြီဆိုတဲ့အခါကျတော့အဖြစ်များလေးရှိတတ်တဲ့ဒီဝင်းရှော်ဝင်းပြက်ယောဂဒီနှစ်မှာဘလိုအခြေအနေရှိပါဆိုတာလေးစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဒီနေ့ကတော့ဝင်းပြက်ဝင်းလျှောကိုဘိုင်းအောင်ပြီးတော့အန်တော့ပေါ့နော်ဒါလည်းတော်တော်များများပြေးရပါတယ်မိုးရာသီရောက်လာပြီဆိုလို့ရှိရင်တော့အသီးနှံတွေပေါ်လာတယ်ဒီမှာတည်အသီးမဲ့လို့ဒူးရင်းသီးမဲ့လို့ပေါ့နော်အဲ့လိုအသီးနှံတွေမှာလည်းရင်ကောင်တွေအုံနေဆိုတော့ဝင်းပြက်တာတွေတော့များတတ်ပါဒီနေ့မှာတော့ကျွန်တော်တွေ့တာတော့ဗိုင်းရပ်စ်ပိုးကြောင့်ပေါ့လေစတိုက်အန်နာတွေတွေ့တယ်အန်နာကျတော့ကလေးကနုံခွေသွားတယ်ပေါ့နော်ဒီကတချို့လဲဝင်းလိုက်လာတယ်တချို့ကြတော့ဝင်းမလိုက်လာဘူးဘိုင်းနာတယ်ပေါ့နော်အနေငယ်လဲဖျားတယ်ပေါ့နော်ဒါကြောင့်ကျွန်တော်ကလည်းဒီဗိုင်းရပ်စ်ပိုးချောင်းလို့ယူဆတာပေါ့နော်ဗိုင်းရပ်စ်လို့တော့ကျွန်တော်တို့ဒီကြရှာထားတာမရှိပါဘူးအဲ့လိုကလေးတော့တော်တော်များများတွေ့ပါဗျာ
ဟုတ်ကဲ့ဆရာအဓိကတော့ဒီအစာအိမ်နဲ့ပတ်သက်တဲ့ဗိုင်းရပ်စ်ပြောရမှာပေါ့နော
်ဟုတ်တယ်အမေရိကန်မှာတော့သူက stomach flu လို့ခေါ်တဲ့ဗိုင်းရပ်စ်ဖြစ်တယ်ဆိုတော့တွေ့ရတယ်လေကိုယ်စီမှာတော့ဗိုင်းရပ်စ်တော်တော်များများတော့အဲ့လိုအန္တရာယ်ပဲဖြစ်နိုင်ပါတယ်ဥမာ enterovirus ဖြစ်မှာပေါ့နော်ဦးနဲ့သက်ဆိုင်တဲ့ virus ဖြစ်ဖို့များပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဘာကအရေးကြီးဆုံးကာကွယ်ဖို့အတွက်အရေးပါမထင်လဲဆရာကြီ
းဒီဝင်းနဲ့သက်ဆိုင်တဲ့ယောဂတွေကတော့အတန်လေးတန်ပေါ့နော်အစာတန်ရေတန်အိမ်နာတန်လက်တန်ပေါ့နော်အစာတန်ဆိုတာကဒီစားတဲ့စားကတန်ရှင်းရမယ်ရင်ကောင်တွေပဲမနာရဘူးဟိုမှာသူစိတ်ချက်ပြီးပြုတ်ပြီးသားစားပူပူနွေးနွေးစားတာပိုကောင်းတယ်သေသေးချာချာဖုံးအုပ်ထားတာဖြစ်ရမယ်ဒီရပါဆိုလို့ချင်းလဲလက်တန်တန်နဲ့သာသာနဲ့ဒီအလိုရင်ကောင်မအောင်ထားမဲ့မလွန်စင်းနဲ့ပေါ့ဒါအစာတန်းနဲ့ဆိုင်တော့ရေတန်းတော့လဲတောက်သုံးရေတန်းမယ်ပေါ့ရေတန်းကိုမတောက်နိုင်တော့မှရေကိုကြိုချက်တောက်ဖို့အရေးကြီးတော့လက်တန်းဆိုတာကတော့စာမစားရင်လက်ကိုတေချာဆင်းမယ်အိမ်သာဆင်းပြီးဆိုလို့ရှိရင်လက်ကိုစက္ကန့်နဲ့တေချာဆင်းမယ်ပေါ့နောက်တစ်ခါအိမ်သာတွေလဲရေလိုအိမ်သာပေါ့နော်ထားဖို့လိုပါတယ
်ကဲဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ကြားရက်ကပဲပေါ့ဆရာเนาะဖြစ်လာပြီဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေကိုစပြီးတော့သတိပြုရမလဲဆရာဆက်ကုနာပြတော့ဒီအန်တာနဲ့ဝင်းတကယ်လျှော့လာတာဖြစ်ပေါ့เนา
ะအန်တာလည်းအဓိကတော့တော်တော်ဒုက္ခပြတယ်ဘာလို့ဆိုတော့တက်တိုင်းအန်လို့ရှိရင်ဘာမှမတောက်နိုင်ပေါ့เนาะအဲစားတော့အေးမဝင်ပေါ့သူကရေမဝင်ဘူးခြေတော့လည်းအန်တာပဲနှိုးတော့လည်းအန်တာပဲဆိုတော့9နာရီ6နာရီကြာရင်ကလေးကတော်တော်နုံးခွေသွားတယ်အဲကြောင့်ပျောက်ဆင်းလည်းပြေးပါတယ်အဲ့ဒါတော့ဒီချာတိုင်းတာနဲ့တက်ချက်ပြီးတရားအသိများလို့ရှင်လဲတက်တယ်လို့မျိုးဖြစ်တတ်တယ်ပေါ့နော်တက်တာတကယ်မဟုတ်ဘူးအဲတက်တယ်လို့ဆိုပြီးတော့အကုန်လုံးကတော့လမ်းဖြန့်ကုန်တော့ပေါ့နော်အ အကျော်ဆွဲတဲ့သဘောမျိုးပေါ့ခဏဖြစ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကဓာရွက်အကုလို့မြောက်တခုကအနေနဲ့ဘာညာဆိုတစားရီလိုမျိုးပေါ့နော်နည်းနည်းနဲ့ခဏခဏပေါ့တိုက်လို့ရတယ်အဲ့ဝင်းပြက်တာမဟုတ်ဘူးဆိုတော့ဒီပြင်ရေနဲ့စားနဲ့တခြားနဲ့ပါတယ်အချိုးငန်ရေပေါ့ဗျနည်းနည်းနည်းနည်းပေါ့ဥမာပြင်တစ်မိနစ်တစ်စုံပေါ့ဒီလိုမျိုးတိုက်နေလို့ရှိရင်ဝင်းသင်းတော့ဝင်တော့ကလေးကလမ်းဆန်းပါတယ်အဲ့ဒါကကငန်းနိုင်ချောင်းနိုင်ကြာလဲသူကသူကောင်းသွားတာအဲ့တော့နောက်ပိုင်းမှာလည်းဒီဝင်းသွားတယ်ဆိုလဲအဲ့ဒါစားရတဲ့ပုံလို့တော့ပေါ့နော်ဒါစားရဝင်နေကိုရပြီဟိုတခါလေးကြမိဘတွေကစိုးရိမ်ပြီးတော့တခါလေဟိုကကြွေးတရာကြွေးလို့တော့အန္နာကိုအန္နာပေါ့ဒါစားရတဲ့မှာဒီဂလူးကို့စ်ပါပီးသားဆိုတော့ဒီပြင်စာမုံဝင်လည်းရပါတယ်နိုင်နိုင်ငယ်တရက်နှစ်ရက်ကတော့ရတယ်နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဘလို့ကြွေးတယ်လဲဆရာကြီ
းကလေးကအန်တဲ့အချိန်မှာဒီပြင်အများကြီးကြွေးတော့အန်မယ်နော်နဲနဲနဲ့ဖြည်းဖြည်းမကျင်ရလွယ်လဲဟာပေါ့ဟိုကျင်ရလွယ်လဲဆိုတော့ဒါစားရကတော့အရေးဆိုဘိုးကျင်ရလွယ်တာပေါ့ဗျာအဲ့ဒါမှာစားလဲပါတယ်ဂလူးကို့စ်လဲပါတော့ကယ်လိုရီလဲရတာပေါ့နော်ဗီတာမင်နဲ့သတ္ထုဓာတ်တွေပါပေမဲ့လူမနှုံးပေါ့နော်ဒါပေမဲ့အနောက်ဦးဆိုရင်တော့ဝင်းရှောနေလဲဒီဆံပြုတ်တို့ဆွပြုတ်တို့နော်အဲ့လိုခက်ကျဲကျဲပေါ့နော်အစာအဟာရကိုစားခတ်ပြီးတော့တိုက်ရမှာပေါ့နော်အမင်းတို့တိုက်တဲ့ကလေးတွေလဲအမင်းတို့ဆက်တိုက်ဖို့လိုပါ
တယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာအဓိကကလေးအကြောင်းပြောတဲ့ဆိုတော့လူကြီးတွေအတွက်ပေါ့ဆရာကြီ
းလူကြီးတွေလဲဒီလိုပဲဖြစ်ပါတယ်လူကြီးမှလည်းကုသမှုကသဘောတရားအတူတူပါပဲဒီသက်စာရေးတိုက်ရမှာပေါ့နော်ဆံပြုတ်ကျဲကျဲစားခတ်တာအဲ့လိုမျိုးပေါ့ကလေးတွေမှလည်းဒီလိုပဲသက်စာရေးမတော့နိုင်ဘူးဇက်တိုက်အနေနဲ့ဆိုလို့ရှိရင်တော့ကြောစေးသွားတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အသက်ဆုံးရှုံးနိုင်အောင်ဆွံ့ရတဲ့အနေအထားမျိုးတော့ရှိတယ်လားဆရာကြီးဒီဝင်းလျှော်တဲ့အနေအထားပြင်ထန်လာရင်ပေါ့နော
်ဒီလိုတော့ရှိအောင်ရတိတ်ပြီးတော့ကုသမှုမရဘူးဆိုရင်တော့လည်းဆုံးရှုံးတာရှိတယ်ရှားတော့တော်တော်ရှားပါတယ်ကွာတိတ်ပြောရေတာဆုံးဆုံးနံတော့ကလေးကနှုံးခွေပြော့သွားတော့ပေါ့ပြီးတော့တတိလဲတစ်ခါလေးမကောင်းမြင်ဖြစ်တယ်ဒီရေပြားတွေပဲမျက်တွင်းတွေတော်တော်ခြိုက်သွားတယ်ပထမပိုင်းမှာရေစားပြီးနောက်ပိုင်းကျတော့ရေမတော့နိုင်လောက်အောင်ကိုပြင်းမှန်းသွားတယ်ပေါ့နော်ကျန်တာနောက်ပိုင်းကြာလို့ရှင်တော့ခြေလက်တွေအေးဆက်တာတော့သွေးပေါင်ကြီးကြာတာတော့သွေးခုန်လုံးဆမ်းမရတာရှောက်ရတယ်ပေါ့ဗျာအဲ့လိုမျိုးဖြစ်နိုင်တော့ဒါပေမဲ့အဲ့လိုဖြစ်တာတွေကတော့ကျွန်တော်တို့စီမံတော့နည်းပါလေဟိုခြေပါဒေသတွေမှာတော့ဖြစ်မလားမပြောတော့ဒါပေမဲ့တော်တော်များများတော့ဒီဘုဒ္ဓတရားနေပြီဆိုတော့မဖြစ်တော့ပါဘ
ူး။ဟုတ်ကဲ့ဆရာကြီး။ခုနကပြောတဲ့လက္ခဏာမျိုးဖြစ်လာရင်တော့ဒါအမြန်ဆုံးနှိစက်ရဆေးရဆေးကမှာပေါ့နော်။ဆရာပြောတဲ
့ဟုတ်ပါ
ဟုတ်ကဲ့တဆာရီသွင်းတဲ့အဆင့်အထိလိုလာမဲ့သဘောပေါ့ဆရာနော်။အမြန်ပို့ဖို့လိုမှာပေါ့
။ကြောစီသွင်းဖို့လိုမှာနော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ဆုံးဆရာကြီး
။အဓိကတော့ဒီတဆာရီအကြောင်းပေါ့နော်။ကမ္ဘာ့ကျန်းမာရေးအဖွဲ့ဒီမှာပြတဆာတို့တွေရှိပါတယ်။အဲဝင်းပြဝင်းဆောင်ဖြစ်ရင်အဓိကဒီဆေးပဲ။ဘလူရီအမှတ်မှနေကြတာဟို probiotic လို့ခေါ်တဲ့သက်ဆောင်ဖို့တစ်ကလေးလည်းရှိတယ်အခုနောက်ပိုင်းမှာခေတ်စားလာတယ်ပေါ့ဗျာဒါပေမဲ့ဒီဥစ္စာတွေကဝင်းပြောင်းဆော့ဖြစ်ရင်အထောက်ကူပြုလုပ်မယ်ဝင်းပြောင်းဝင်းဆော့ဖြစ်တဲ့အချိန်နဲ့အချိန်ကိုနည်းနည်းလျော့စီတယ်ပေါ့ဒါပေမဲ့ဒါဓာတ်စားတို့မဟုတ်ဘူးအဓိကဆေးမဟုတ်ဘူးဒါတွေကလူတွေကဓာတ်စားတို့လို့ထင်နေပြီးတော့အဲ့ဒါကိုအားကိုးနေလို့ချင်းမဖြစ်ဘူးအဲ့တော့အဓိကဆေးကတော့ဓာတ်စားရေးပါဓာတ်စားရေးမှာလည်းပေါ်မလာရှိတယ်ဒါနဲ့ထုတ်ထားမှဝင်းပြဲဝင်းချောဖြစ်တဲ့ချိန်မှာသုံးဝင်တယ်နောက်ပြီးချွေးထွက်အများရင်သုံးတဲ့တဆားရည်တချို့တဆားရှိတယ်ပေါ့ဗျာအဲ့ဒါတွေကအချိုးများတယ်ဝင်းပြဲဝင်းချောမှသုံးလို့မရပေါ်မလာနဲ့ထုတ်ထားတဲ့တဆားရည်ထုတ်တည်တာတောက်ရမယ်နောက်ဖြော်တဲ့အခါမှာလည်းအချိုးစားမှန်မှရောင်ရမ်းနေတဲ့ဥရေဆုံမှာအဲ့ဒါကြောင့်မလို့ဥမာတထုတ်ကိုရေ 200cc ဆိုရင် 200cc နဲ့ဖြော်ရမယ်တလီတာဆို1 liter နဲ့ဖြော်ရမယ်မကျဲဖြော်တာတို့ခွဲပြီးတော့တထုတ်တဲ့အနေနဲ့ခွဲပြီးနည်းနည်းချင်းဖြော်တာတို့အဲ့လိုမလုပ်ပါဘူး။တော့ဒီတဆားရည်ကိုဖြော်ထားပြီးရင်24နာရီကျော်တော့အစ်စ်ဖြော်ရမယ်ပေါ့နော်။24နာရီကျော်မှတော့ဟုတ်ပါရ
ဲ့။ဟုတ်ကဲ့ဆရာ။ကျေးဇူးများကြီးတင်ပါရဲ့ဆရာ
။ကိုဝင်းမဲဘတ်စစ်တက်ဆက်တဲ့ဂျမားရဲ့အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။မိုးရင်ခါမှာဖြစ်တတ်တဲ့ဝမ်ပြက်ဝမ်ရှော့ယောဂအကြောင်းကိုဆွေးနွေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းနာသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာစစ်ကောင်စီတပ်ကခရီးရန်ဓမ္မအမှုတော်ဆောင်ပါစတာတယောက်အပါဝင်လူငယ်အများပြားကိုဖမ်းဆီးပြီးတော့ထောင်ဒဏ်နှစ်ရှိချမှတ်နေပါတယ်တိုင်းရင်းသတင်းလွှာရဲ့အက်ဒီတာလည်းဖြစ် VOA မြန်မာပိုင်းကမွန်တိုင်းနာဝိုင်းရင်သတင်းမှာနိုင်ကွန်းအိမ်အသက်50လေးနှစ်ကအင်္ဂါနေ့ရုံးကကွယ်လွန်သွားခဲ့ပါတယ်။ ကျမကနန်းဟောင်းမှာရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကျင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာစစ်ကောင်စီကမတင်ကံမှုနဲ့ဖမ်းဆီးချုပ်နှောင်ထားတဲ့ခရီးရန်နှစ်ချင်းတာတနာပြုတ်ပါစတာတူအပါဝင်လူငယ်တွေကိုနှစ်ရှည်ထောင်ဒဏ်နဲ့အတီးတီချမှတ်လိုက်တယ်လို့သိရပါတယ်မတူပီမြို့မှာ CDF တပ်ဖွဲ့နဲ့CDM ဝန်ထမ်းတွေကိုငွေကြေးထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့ပါစတာကပ္တန်နဲ့ငွေလွှဲလောက်ကင်တွေသူဦးအောင်ကိုရုံးနှစ်ဦးကိုစစ်ကောင်စီကဇွန်လ17ရက်နေ့ကအလုပ်ကျန်းတဲ့ထောင်ဒဏ်
독카데스카마콜로니네두레하독카데빈바페마디야웬알롤로퀸야포어트외손라나세예니마자야오데까바독카데미야니타이미얀마네사독카데스카마시데루레가사나토포당소케자바레고비세고사딘피뽀레칭그레가독카데스카뉘마웬트트와라라고타잉아나바인루가다미타라피바레타이나이가마공세농리떼비독카데스칸뉘마레공세농리떼라라자오 ဒုက္ခတွေအပြင်ထွက်တရားဝင်အလုပ်လုပ်ခွင့်ရဖို့တောင်းဆိုနေကြတာလို့ကရင်ဒုက္ခတွေများကော်မတီ KRC တွင်ရင်မှုစောပွဲစေကပြောပါတယ်အဲ့ဒီအပြင်ဒုက္ခတွေစခန်းမှာရှိတဲ့လူတွေဟာအရင်လူတွေနီးတူနိုင်ငံခြားထွက်နိုင်တဲ့အခွင့်အလမ်းတွေပေးဖို့နဲ့ဒုက္ခတွေစခန်းကပညာရေးအခွင့်အလမ်းဖန်တီးပေးဖို့တောင်းဆိုနေကြတယ်ဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်မှာကရင်ဒုက္ခတဲ့စခန်းခုနှစ်ခုနဲ့ဂရီနီဒုက္ခတဲ့စခန်းနှစ်ခုရှိပြီးလက်ရှိမှာစုစုပေါင်းဒုက္ခတဲ့ဦးရေ6000ကျော်ရှိတယ်လို့ဒုက္ခတဲ့ကူညီတဲ့အဖွဲ့အစည်းထံကသိရပါတယ်
မွန်ပြည်နယ်အတွင်းလုံခြုံရေးအခြေအနေကြောင့်ကယ်ဆယ်ရေးအဖွဲ့တွေညက်ဖက်လူနာပို့ဆောင်တဲ့လုပ်ငန်းကိုရပ်နားထားရတယ်လို့ပြည်နယ်အတွင်းကယ်ဆယ်ရေးအသင်းဝင်တွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လ9ရက်ကစစ်တောင်းမြုပ်အတွင်းလူနာပို့ဆောင်ပြီးပြန်လာတဲ့နာရေးကူညီမှုအသင်းလူနာတင်ရင်အပြစ်ခံရပြီးအသင်းတပ်တဦးသေဆုံးတဦးဒဏ်ရာရရှိခဲ့ပါတယ်အဲ့ဒီဖြစ်စဉ်ဖြစ်ပွားပြ
ตีซงตั้วแค่บาเรสุนละนะเซยเนี่ยญาณนี่ไปงาผิดปั้วแค่ดาบาตีบอมิ้วทำซ่างยัวตาซ้ายอ่องเอฮายัวตาเซงายอกเนี่ยตูโตเลถั่วยินไมเนมิโลปวยชิมิตีซงแค่ดาผิดบาเรทำซ่างยัวตัวไอเหมี่ยวไปมหามิตตะพวยเน
အစီအက်စ်တိုးတိုက်ပွဲဖြစ်ပွားခဲ့ဖူးတာကြောင့်ဘဒူထောင်ထားတဲ့မိုင်းလဲဆိုတာတော့မသိရပါဘူး။လက်နက်ကင်တပ်ဖွဲ့ချင်းချင်းထောင်ထားတဲ့မိုင်းဟာလူထုကပဲနိမိတေဆုံးနေတာဖြစ်တာကြောင့်ဘဒူမိုင်းပဲဖြစ်ဖြစ်ဖြုတ်ပေးဖို့တရားခံတွေကတောင်းဆိုကြပါတယ်။ရခိုင်ပြည်ကျောက်တော်မြို့မှာအမျိုးသမီးလေးတွေအပါအဝင်အယက်သားလူပေါင်း40ခန့်ကိုဒီဇွန်လအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေက ဖန်စီနေတာလို့အမည်မဖော်လို့သူမြို့ခံတယောက်ကပြောပါတယ်ဇွန်လ၁၆ရက်နေ့ကကြောက်တော်ရဲစခန်းမှာတာဝန်ကျနေတဲ့ရဲတပ်ဖွဲ့ဝင်၃ဦးကိုရခိုင်တပ်တော်ကဖန်စီသွားပြီးတဲ့နောက်အခုလိုအရသားတွေကိုစစ်ကောင်စီတပ်ကဖန်စီနေတာဖြစ်ပါတယ်အလားတူမကြသေးမီရပ်ပိုင်အတွင်းကလည်းပုံနှစ်ကျုံးမြို့မှာစစ်ကောင်စီတပ်ဖွဲ့ကဖန်စီထားပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ FIBA တိုင်းရင်းသတင်းလွှာရဲ့ Editor လည်းဖြစ် VOA မြန်မာပိုင်းကမွန်တိုင်းနာဝိုင်းရင်သတင်းသမားနိုင်ကွန်းအိမ်ခေါ်ပညာအိမ်ဟာဂျွန်လ 22 ရက်နေ့ညပိုင်းမှာကွယ်လွန်သွားခဲ့ပါတယ်တေးစရာဖြစ်တဲ့နိုင်ကွန်းအိမ်ခေါ်ပညာအိမ်ကသတင်းမီဒီယာလောကနဲ့တိုင်းရင်းသတင်းလောကမှာဘာတွေမမတ်ရရ ဘဝမတ်တိုင်စိုက်ထူသွားပါတယ်လို့ပေါ်ကိုင်ဘက်တချို့ရဲ့ရင်တွင်းစကားကိုတော့ကျွန်မအမိကနေပဲတင်ဆက်ပေးသွားမှာပါရှင်
ပြားပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ကရပြည်နယ်လွိုက်ကော်မြို့နယ်တီလုံးကြီးဝအုပ်စုကိုနာကြီးဝနဲ့ဒေါ်သဟေးကြီးဝပဲမှာဩဂုတ်လ၂၈ရက်နေ့နဲ့၂၉ရက်နေ့တနင်္ဂနွေနေ့ဒီမှာကရင်နယ်မြို့ရကာကွယ်ရေးဖွဲ့ KNDN
ကျွန်တော်နဲ့သူနဲ့ကတော်လိုင်းရေးနယ်မြေမှာစုံကြတာပေါ့လေဒါပေမဲ့လိုင်းချင်းကမတူပါဘူးသူကစစ်ဖက်ဆိုင်ရာမှာပေါ့လေသူအရာခံဘူးဘဝကျွန်တော်ကတော့တီဝိုင်းခေါင်းဆောင်ပေါ့အဲ့ဒီချိန်မှာမွန်ပြည်တိတ်ပဟိုမှာစစ်ဒါပေမဲ့သူနဲ့ကျွန်တော်နဲ့ကတချင်းကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးနီးစပ်ကြတယ်ဆိုတော့သူ့တချင်းတွေတော်လိုင်းရေးတချင်းတွေကိုကျွန်တော်ကဟိုတန်စင်လေးလို့ပ ဒီနေ့ဒီပါပဲကျွန်တော်နဲ့သူနဲ့တည်င်းလုပ်ငန်းမှာလည်းကျွန်တော်တည်င်းလုပ်ငန်းဝင်လောက်တာလည်းသူနဲ့ပဲအတူတူလုပ်ခဲ့တယ်
VOA မြန်မာပိုင်းဌာနမှာအထူးသဖြင့်တော့တိုင်းသားဒေသကပဋိပက္ခနဲ့ပတ်သက်တဲ့သတင်းတွေငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းတွေအများဆုံးရေးခဲ့တဲ့နိုင်ကွန်းအင်ရဲ့သတင်းသမားဘဝအကြောင်းနဲ့ပတ်သက်ပြီးတော့သတင်းစာပညာရပ်ကိုတင်ကြားပို့ချပေးတဲ့ဆရာတယောက်ဖြစ်တဲ့ Ronald Aungnaing
ကလည်းအခုလိုမျိုးပြောပြပါတယ်အထူးသဖြင့်တော့ကိုနိုင်ကွန်းအိမ်ကဒီတိုင်းသားတယောက်မွန်တိုင်းသားတယောက်လည်းဖြစ်တယ်ဒီပြည်တွင်းပဋိပက္ခတွေမှာလည်းသူကိုယ်တိုင်ရှင်းလင်းခဲ့တဲ့လူဖြစ်တဲ့ခါကျတော့ပဋိပက္ခအရေးအကြောင်းကိုအထူးသဖြင့်တော့ဒီနေသက်ဒေသတိုင်းသားဒေသတွေကအခြေအနေတွေအကြောင်းကိုကောင်းကောင်းသိပါတယ်ကောင်းကောင်းသိတဲ့ပြင်မှာသူကဆက်ဆံရေးကောင်းတယ်လူတိုင်းနဲ့ကြည့်တယ်တဲ
ဟိုနေရာအနှံ့တဲ့တဲ့တွေကိုလုံးနိုင်တဲ့တဲ့ထောက်ဖြစ်ပါတယ်လောက်ဖို့ကင်ဖက်တွေနဲ့တခြားတဲ့တဲ့သမားတွေအပေါ်မှာလည်းလေးလေးစားစားဆက်ဆံတက်သူဖြစ်တယ်လို့ဖီဘာဝိုင်းတို့သူလောက်ဖို့ကင်ဖက်တယောက်ဖြစ်တဲ့ဒေလီထက်ကအခုလို့ပြောပါတယ်
ဘင်ညာနိုင်ကုန်းအိမ်လို့ပေါ့နော်ကျမတို့ကဟိုခင်မင်းကြီးနဲ့တမှုနဲ့ဦးညာလို့ခေါ်ကြတယ်ပေါ့နော်သူနဲ့စားတည်တာတော့ဒီတိုင်းနာတည်င်းလွာဖီပါတင်နန်းတော့ကပေါ့နော်ဒီဖီပါဒီဂျူရီမှာထုတ်လို့နေစီစဉ်ပါပေါ့အဲဒီတင်နန်းတော့ကစားတည်တယ်သူကဖော်ရွေတယ်ပေါ့နော်သဘောကောင်းတယ်နောက်ပြောင်းရှိတယ်သူဘလို့ပေါ့ကင်ဖက်ကိုလည်းမိသားစုညစ်ကိုမောင်နှမလိုမျိုးတဘောထားပြီးဆက်ဆံတယ်
နိုင်ကွန်းအိမ်ကကွယ်လွန်ခံနေရဲ့အချိန်ထိတည်င်းတွေကိုတင်ဆက်ပေးနေခဲ့သူပါသူအမြဲချိတ်ဆက်မေးမြန်းပြီးတော့တည်င်းတွေရယူခဲ့တဲ့တည်င်းဆိုစတယောက်ဖြစ်တဲ့ CDF မင်းတပ်အဖွဲ့ကပြောရေးဆိုခွင့်ရှိသူဆလိုင်းရောမန်ကလည်းအခုလိုမျိုးပြောပါတယ်သူတို့တော်တော်ပြောဖြစ်ပါတယ်တည်င်းချလိုက်တယ်မှာလေသူကနည်းနည်းပါးပါးဒီမီကော်မရှိတယ်ပြောမလားဒီတာရင်းနေအနေထားပေါ့နော်မင်းတို့မျိုးနေရဲ့အ တရင်တော့တတန်းကြာပြီနဲ့တူပါတယ်စကားပြောတာရှင်းနေပေါ့နော်သူ့ကိုသူမိတ်ဆက်တာပေါ့နော်ကျွန်တော်နိုင်ကွင်းအိမ်မှာဆိုမှမိတ်ဆက်တာရောပြီးတော့ဟိုမိချင်တဲ့ point ကိုမေးတာရောနမ်းတာရောပေါ့နော်အဲ့လိုလူရင်းတူရှင်းနေပေါ့လေသူနဲ့စကားပြောတဲ့အခါနိုင်မပြောဘူးတခါလေးကြံကျွန်တော် line နဲ့ဝေးတဲ့အခါမခေါ်ဖြစ်တဲ့အခါလေးဆိုလည်းလေတကူတကခဏခဏခေါ်ရေပေါ့နော်ခေါ်ရေမေးတယ်မရမကပြောမှာအရှင်ပေါ်များဆိုခေါ်တယ်ပေါ့နော်အဲ့လိုမျိုးရှိတဲ့လူတယောက်ပဲလို့ကျွန်တော်တို့မြင်မိတာပဲကျွန်တော်တို့ပြောတယ်ဆိုတဲ့ကာလပေါ့နော်ဒီတနစ်ဝင်းချင်ပေါ့လေ
တရင်နဲ့တခြင်းတွေကနိုင်ကွန်းအိမ်အတွက်တော့တန်ဖိုးမဖြတ်နိုင်တဲ့အရာတွေဖြစ်တယ်လို့နိုင်ပညာအောင်ကဆက်ပြောပါတယ
်ဒီလိုလေအလောက်ကင်ကသူ့အလောက်ကင်ကဒီနှစ်ခုပဲရှိတယ်ကျွန်တော်နဲ့လို့ဆင်တူပါတယ်သူကတခြင်းတွေဆိုရင်သူကအဆိုးကောင်းတယ်သူကဟိုလွန်ခဲ့တဲ့အနှစ်30အဲ့တခြင်းတွေဆိုရင်သူမရတာမရှိသလောက်ပဲဗျာတခြင်းတွေဟာသူကျွန်တော်တို့ကတခြင်းတိတ်မရဘူးသူကတခြင်းဗမာတခြင်းတွေမွန်တခြင်းတွေတော်တော်လေးကိုရတယ်ဗျာတခြင်းတိုင်းလိုလိုပဲအဲ့ဒီလိုမျိုးနောက်သူကအဆိုးလည်းကောင်းတယ်သ ူမှာပဒင်းအလုပ်နဲ့တချင်းမရှိတယ်အသက်ဘေးဝမ်းကြောင်းကလည်းတင်းအလုပ်ဖြစ်တယ်တချင်းလို့တော့ငွေမရပါပဲသူ့ရဲ့ဥစ္စာပျော်ရွှင်မှုရဲ့ခံစားမှုရဲ့အဲ့ဒါကိုတော့သူ့ဘဝအတွက်သူအားရကျေနပ်ပါတယ
်တချင်းကကာဝေါမွန်နျူးစ်ဂရုပမှာအက်ဒီတာနဲ့ရမညာ FM မှာတာဝန်ထမ်းဆောင်တဲ့တိုင်းရင်းသားတင်းထောက်နိုင်ကွန်းအိမ်ခေါ်ပညာအိမ်ဟာကွယ်လွန်တဲ့အချိန်မှာအသက်54နှစ်ရှိပြီဖြစ်ပြီးဇနီးနဲ့သမီးလေးတယောက်ကျန်ရှိခဲ့ပါတယ်ကျမတို့သိတဲ့နိုင်ကွန်းအိမ်ကဘညာအိမ်ရဲ့ဘဝတစ်စိတ်တစ်ပိုင်းအကြောင်းကိုတော့ Fever ပရိသတ်တွေအတွက်ညွန်ငယ်စွာနဲ့တင်ဆက်ပေးလိုက်ရတာဖြစ်ပါတယ်။ Fever တိုင်းရင်သတင်းလွှာရဲ့ Editor ကောင်းရမွန်ရရောက်ပါစေလို့ဆုတောင်းပေးလိုက်ပါရရှင်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာအနာသိန်းစစ်ကောင်စီကခရီးယာနေချင်းတင်းအုပ်ဆရာပါစတာတဦးပါဝင်လူငယ်အများအပြားကိုဖမ်းဆီးပြီးထောင်ဒဏ်နှစ်ရှည်ချမှတ်နေပါဗျ။တိုင်းရင်းသတင်းလွှာရဲ့အက်ဒီတာလည်းဖြစ် VOA မြန်မာပိုင်းကမွန်တိုင်းသားဝါရင့်သတင်းသမားနိုင်ကွန်းအိမ်အသက်54နှစ်ဟာအင်္ဂါနေ့တုန်းကကွယ်လွန်သွားခဲ့ပါဗျ။
တော်ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းရင်သတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအာမီပါ။
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားတော်တာဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA American အသံရဲ့တောက်ကြနေမနေ့ဖက်အသံလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11113ညလိုင်းဒိုမီတာ40 kHz 9013ညလိုင်းနိုမီတာ57 kHz 5895တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အီးမေးလ်ကနေရေးသားနိုင်ပါတယ်။ရေးသားမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ။
ယူကရိန်းနိုင်ငံကိုဥရောပသမ္မဂ EU ဖွဲ့ဝင်လောင်းဖြစ်လက်ခံမှုဥရောပပါလီမန်ကကြာသပတေးနေ့မှာပဲတခဲနဲ့မဲခွဲအတည်ပြုလိုက်ပါတယ်။တောက်ခမဲ529မဲ၊ကန့်ကွက်မဲ45မဲနဲ့မဲမပေးသူ14မဲနဲ့ယူကရိန်းကိုလက်ခံမှုအတည်ပြုလိုက်တာပါ။ EU ဖွဲ့ဝင်လောင်းနေ့ဖြစ်ယူကရိန်းပြင်ဂျော်ဂျီယာနဲ့မော်ဒိုဗာနိုင်ငံတွေကိုလည်းဥရောပပါလီမန်ကအတည်ပြုလက်ခံခဲ့တာဖြစ်ပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU မှာအဖွဲ့ဝင်ဖြစ်လာဖို့ယူကရိန်း၊ဂျော်ဂျီယာနဲ့မော်ဒိုဗာနိုင်ငံတွေအနေနဲ့နိုင်ငံရေးစီးပွားရေးပြုရင်ပြောင်းလဲရေးတွေလုပ်ကြရမှာဖြစ်ပါတယ်။လူပေါင်းထောင်ချီသေဆုံးခဲ့တဲ့ကနေဒန်ခံခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံကပြည်သူတွေအတွက်ဝမ်းနည်းကြောင်းကုလသမဂ္ဂလူညွန့်ရေးကောင်စီကပြောကြားလိုက်ပြီးတစ်ချိန်တည်းမှာပဲအာဖဂန်မျိုးသမီးတွေပေါ်ကန့်သတ်မှုတွေရုပ်သိမ်းမှုနဲ့တိုင်းပြည်မှာတည်ငြိမ်မှုရအောင်လုပ်ဖို့လဲတာလီဘန်အာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။တာလီဘန်တွေကတော့အာဖဂန်နစ္စတန်နိုင်ငံမှာအင်အားပြင်းငင်ကြောင်းလူပေါင်းတစ်ထောင်ကျော်ထက်မနည်းသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာခဲ့တယ်လို့အင်ဂျင်တစ်ထောင်နီးပါးပျက်စီးခဲ့တာကြောင့်နိုင်ငံတကာကအကူအညီပေးဖို့တောင်းခံထားပါတယ်။မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးကလေးကဖက်စစ်ကန်တာရဲ့ဒေါအောင်ဆန်းစုကြည်ကိုအချင်းထောင်နဲ့ပြောင်းရွှေ့လိုက်တဲ့ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်လိုက်ကြပါတယ်။အခုနောက်ဆုံးကြုံရတဲ့အခြေအနေပေါ်အလွန်မင်းစိုးရင်ညောင်းတဲ့သူသာမကသမရနဲ့တခြားနိုင်ငံအချင်းသားတွေကိုလှုပ်ပေးဖို့တောင်းဆိုမှုတွေကိုစန့်ကျင်တဲ့လုပ်ရည်ဖြစ်နေလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကကြာသပတေးနေ့မှာပဲပြောဆိုထားတာပါ။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ကတော့ဒေါအောင်ဆန်းစုကြည်နဲ့ထောက်ခံသူတွေအပါအဝင်နိုင်ငံရေးတိုက်ခိုက်နေပေါ်ချင်းချောက်ဖို့ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေဝေဖန်ခဲ့ပါတယ်ဒီလိုရဲ့အကြောင်းဆရာနာပဲနေကိုစန့်ကျင်မှုတွေပိုပြင်းထန်လာနိုင်တယ်လို့လည်း HR အာရှရေးရဒုတိယညွှန်ကြားရေးမှူးဖေရိုဘတ်ဆန်က AFP သတင်းဌာနကိုပြောဆိုခဲ့ပါတယ
်သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြသွားတာပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှူးဖြစ်တဲ့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်ရုပ်သံနဲ့အတန်ဖန်းအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဘဲအယ်တာရဲတို့ဖြစ်ပါတယ်VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်တော်တာရှင်မြန်မာပြည်သူပေါင်းလည်းကိုစိတ်နှပြွှန်လန်းချမ်းမြေ့ကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.